Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းမှာတော်ရရှိနေရှင်။ Washington မြို့တော် VOA American တန်ကနေ2020ခုနှစ်မေလ23ရက်စနေညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190လောက်ကနေထုတ်လွှင့်ပေးသွားပါမယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ကျမအေးတနာချောပါ။ဒီညအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရရနိုင်တဲ့အတူပြောပြပေးသွားပါမယ်။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုပေါင်းကဒီကနေ့အထိဆိုရင်တော့ 9.2 တန်းရှိသွားပြီဖြစ်ပြီးတော့သေဆုံးသူပေါင်းက 33,800 ကျော်ပါပြီ။အမေရိကန်ပြည်ထောင်စုကတော့ကူးစက်မှုအခြေအနေအဆိုးဆုံးဖြစ်နေသေးပြီးတော့ရုရှားကကူးစက်မှုပေါင်း33,600နဲ့ဒုတိယနေရာမှာရှိပါတယ်။တောင်အမေရိကတိုက်ကအခုနောက်ဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်မှုအမြင့်ဆုံးနေရာတစ်နေရာဖြစ်လာပါတယ်။ဘရာဇီးလ်နိုင်ငံမှာကူးစက်မှုပေါင်း33,000ကျော်နဲ့ကမ္ဘာတတိယကူးစက်မှုအမြင့်ဆုံးနေရာဖြစ်လာပါတယ်။တခြားတောင်အမေရိကနိုင်ငံတွေဖြစ်တဲ့ချီလီ၊မက္ကဆီကိုနဲ့ပေရူတို့မှာလည်းကူးစက်မှုနှုန်းမှန်မှန်တက်လာနေတာတွေ့ရပါတယ်။ဒီယောဂဘုရားခလေးတွေကိုလည်းထိခိုက်နေပုံရပြီးတော့ညယောက်မှာတော့ဒီပိုးနဲ့ဆက်ဆက်တဲ့ယောဂဆန်တစ်မျိုးနဲ့ခလေး162ဦးဆေးရုံရောက်နေကြောင်းညယောက်တိုင်းစ်သတင်းစာမှာဖော်ပြထားပါတယ်။ဒီခလေးတွေမှာဖြစ်တဲ့ယောဂဆန်ကညယောက်မှာအဆိုးဆုံးဖြစ်ပြီးတော့ခလေး3ဦးသေဆုံးပြီးပါပြီ။သေဆုံးတဲ့ခလေးတို့ရဲ့တ िश ူးကိုအသေးစိတ်လေ့လာမှုတွေလုပ်နေတယ်လို့သတင်းစာမှာဖော်ပြပါတယ်။အမေရိကန်ပြည်အောင်စုမှာအခုတနင်္လာနေ့မေလ25ရက်နေ့မှာကြာရောက်မဲ့အောင်မေဘွယ်နေ့အထိမ်းအမှတ်နဲ့ပေါင်းပြီးတော့ဒီသတင်းဘက်ကမှလူတွေတန်းတဲ့ချီအပြင်သွားကြမယ်လို့ခန့်မှန်းထားရတာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာမှာကိုကျန်းမာရေးအရာရှိတွေစိုးရိမ်နေကြပါတယ်။ပုံမှန်ဆိုရင် Memorial Day အောင်မေဘွယ်နေ့ကနေရာတည်ရဲ့အဆလို့တတ်မှတ်ပြီးတော့ပင်လယ်ကမ်းခြေကိုသွားကြတာမိတ်ဆွေအပေါင်းအသင်းတွေနဲ့ချန်နယ်မှာအသားကင်စားတာမိသားစုတွေပျော်ဝဲစားထွက်တာတွေလုပ်ကြပါတယ်။အခုလိုလူတွေစုပြီးတော့သွာလာတတ်တဲ့လူတွေအတွက်အားလက်ချိန်ဖြစ်ပေမဲ့လည်းဗိုင်းရပ်စ်ပိုးကအားလက်ရဲဆိုပြီးတော့အနားယူမှာမဟုတ်ဘူးလို့ကျန်းမာရေးအရာရှိတွေကသတိပေးပါရည်။ဒါကြောင့်လူတွေအိမ်မှာပဲနေကြဖို့လူများများရှိမဲ့နေရာကိုရှောင်ကျဉ်ဖို့မိသားစုမိတ်ဆွေတငယ်ချင်းတွေနဲ့ဖုန်းတို့အွန်လိုင်းဗီဒီယိုတို့ကနေပဲအဆက်အသွယ်လုပ်ဖို့ကုသရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကအကြံပြုထားပါရည်။အမေရိကန်ပြည်အောင်စုမှာခရီးရန်ဖျားကြောင်းနေတဲ့တခြားဘာသာရေးနေရာတွေကိုချက်ချင်းပြန်ဖွင့်ပေးဖို့သမ္မတဒေါ်နယ်ထရမ့်ကပြည်내အုပ်ချုပ်ရေးမှုတွေကိုတိုက်တွန်းသွားပါတယ်။ဒီလိုဘာသာရေးနေရာတွေကမရှိမဖြစ်လိုအပ်မှုဖြစ်လို့ဒီသတင်းဘက်ကအားလဲရမှာဒီနေရာတွေပြန်ဖွင့်ပေးဖို့လိုကြောင်းတောက်ကြနေအင်ပြူရောသတင်းစာရှင်းလင်းပွဲမှာသမ္မတပြောသွားခဲ့တာပါ။တကယ်လို့သူ့ရဲ့ညွှန်ကြားချက်ကိုပြည်내အုပ်ချုပ်ရေးမှုတွေမလိုက်နိုင်ဘူးဆိုရင်လည်းသူ့ရဲ့အာဏာကိုအသုံးပြုပြီးတော့ပြန်ဖွင့်ခိုင်းမယ်လို့ပြောသွားပါတယ်။ပါကစ္စတန်နိုင်ငံတောင်ပိုင်းကရာချီမြို့မှာပြက်ကျသွားတဲ့လေယာဉ်ကနေသေဆုံးသူ69ဦးရှိပြီးတော့2ဦးအသက်ရှင်ကျန်ရစ်ကြောင်းနောက်ဆုံးဝင်လာတဲ့သတင်းတွေမှာဖော်ပြထားပါတယ်။တောက်ချာနေနေလေကအင်ဂျီထူထက်တဲ့ရက်ွက်ပေါ်ကိုလေယာဉ်ပြက်ကျတာဖြစ်ပေမဲ့မြေပြင်ပေါ်ကလူတွေထိခိုက်သေဆုံးမှုသတင်းမကြရဘူးလို့တာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်နိုင်ငံကလေကြောင်းပိုင်လေယာဉ်အမှတ် PK8333 Airbus A320 လေယာဉ်ဟာလာဟောမြို့ကနေပြန်တန်းလာတာဖြစ်ပြီးတော့လေယာဉ်ပေါ်ကလူ69ဦးလိုက်ပါလာတာပါ။ခီလန်ဆောင်ကရာချီလေဆိပ်ရောက်တော့လေယာဉ်ဆင်းသက်ဖို့ကြိုးစားတာပထမအချိန်မှာအောင်မြင်မဲနဲ့ဒုတိယတစ်ခေါက်ဆင်းသက်ဖို့လုပ်တဲ့အချိန်မှာပြက်ကျတာဖြစ်ပါတယ်။လေယာဉ်မပြက်ကျခင်လေးမှာပဲလေယာဉ်ရဲ့အင်ဂျင်ဆက်နှလုံးလုံးပြက်ကျသွားပြီဆိုတာလေယာဉ်မှုကထိန်းချုပ်မျှော်ခြင်းကိုလှမ်းပြောတယ်လို့လေကြောင်းစောင့်ကြည့်ရေး website life8.net မှာပြောထားပါတယ်။ကမ္ဘာတဝန်းမှာကြုံတွေ့နေရတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်ပါကစ္စတန်ကလေကြောင်းခီးစင်တွေပြီးခဲ့တဲ့သတင်းဘက်ကမှပြန်ဆတင်တာပါအခုလေရင်ကခီးစင်160ဆန့်ပေမဲ့လည်းရောဂါကူးစက်မှုထိန်းချုပ်ရေးအတွက်ခီးစင်အရေးအတွက်လျှော့ထားတာဖြစ်ပါတယ်အခုလေရင်ခီးစင်အများစုကတော့မကြခင်ကြားရောက်မဲ့အပွဲတော်အတွက်အိမ်ပြန်လာကြသူတွေဖြစ်ကြပါတယ်ရှင်တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေရိကန်တန်ကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူနောက်ထပ်2ဦးထပ်မံတွေ့ရှိလာကြောင်းကူးစက်ခံသူ201ဦးရှိသွားခဲ့ပြီလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကပြောပါတယ်။မေလ22ရက်နေ့ကဓာတ်ခွဲနမူနာစုစုပေါင်း940ကိုစမ်းသပ်စစ်ဆေးခဲ့ပြီးဒုတိယအထုတ်စစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာ384ခုတည်းကရောဂါပိုးကူးစက်ခံသူ2ဦးရှိတယ်လို့ကျမ၏ဝန်ကြီးဌာနကဒီနေ့မေလ23ရက်မနက်9နာရီထုတ်ပြန်ညမှာပြောထားပါတယ်ဗိုင်းရပ်စ်ကူးစက်ခံသူနှစ်ယောက်စလုံးဟာချင်းပြည်နယ်တီးတိမ်မြို့ကအမျိုးသားတွေဖြစ်ကြပြီးတော့တဦးကတော့အသက်38နှစ်နဲ့ကျန်တဲ့တဦးကတော့26နှစ်ဖြစ်တယ်လို့ဆိုပါတယ်သူတို့နှစ်ဦးစလုံးဟာ COVID-19 တည်ပြီးလူနာရေးနဲ့ထိတွေ့ဆက်ဆံမှုမရှိပေမဲ့မလေးရှားနိုင်ငံကပြန်လာတဲ့သူတွေဖြစ်ကြပြီးတော့တီးတိမ်ဆေးဦးမှာအသွားလာကန့်သတ်ထားရှိခံရသူတွေဖြစ်တယ်လို့လည်းပြောပါတယ်မနက်ငယ်မှာတခွဲတီပြူလူနာရီတွေကဗိုင်းရပ်စ်ပိုးကင်းစင်လာသူ6ယောက်ထပ်မံတွေ့ရှိခဲ့တာကြောင့်အခုဆိုရင်ရောဂါပိုးကင်းစင်လာသူစုစုပေါင်း116ယောက်ရှိသွားခဲ့ပြီဖြစ်တယ်လို့လည်းပြောပါတယ်။မနက်ငယ်မှာအခုချိန်ထိတော့ဗိုင်းရပ်ကြောင့်သေဆုံးသူ6ယောက်ရှိတယ်ဆိုပြီးတော့ကျန်းမာရေးဝန်ကြီးဌာနကအတည်ပြုထားပါတယ်ခင်ဗျာ။စင်ကာပူနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူနောက်ထပ်642ယောက်ဒီနေ့ထပ်ပြီးတွေ့ရှိခဲ့တာကြောင့်အခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း3,000ကျော်သွားပြီဖြစ်တယ်လို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကအတည်ပြုလိုက်ပါတယ်။ဒီနေ့ကူးစက်ခံသူအများစုဟာအဆောင်မှနေကြတဲ့နိုင်ငံသားအလုပ်သမားတွေဖြစ်ကြပြီးတော့6ယောက်ကတော့အမြဲတမ်းနေထိုင်ခွင့်ရထားသူတွေဖြစ်တယ်လို့ပြောပါတယ်။မလေးရှားနိုင်ငံမှာတော့ဒီနေ့ရောဂါကူးစက်ခံသူ48ယောက်ထပ်တွေ့တာကြောင့်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း8185ယောက်ထပ်မင်းရှိသွားခဲ့ပြီဖြစ်တယ်လို့မလေးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။သေဆုံးသူထပ်မရှိတဲ့အတွက်စုစုပေါင်းသေဆုံးသူဟာ135ယောက်ပဲဖြစ်တယ်လို့မလေးရှားနိုင်ငံကပြောပါတယ်။တောင်ကိုရီးယားနိုင်ငံဘက်မှာတော့ဗိုင်းရပ်စ်ကူးစက်ခံသူနောက်ထပ်23ယောက်ရှိပြီးအများစုကတော့ဆိုးမျိုးတစ်ဝိုက်ကဖြစ်တယ်လို့တောင်ကိုရီးယားအနာဘိုင်းတွေကပြောပါတယ်။ဒါကြောင့်တောင်ကိုရီးယားမှာရောဂါကူးစက်ခံသူ11,000ကျော်နဲ့သေဆုံးသူ166ယောက်ရှိတယ်လို့တောင်ကိုရီးယားရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်။တောင်ကိုရီးယားမှာညာကလပ်သွားတဲ့သူတွေကြားဗိုင်းရပ်စ်ကူးစက်မှုတွေပြန်ဖြစ်လာတာကြောင့်အခုခါမှာညာကလပ်တွေနဲ့အရက်ဘားတွေကိုပိတ်ဖို့ညွှန်ကြားထားပါတယ်။ဒီကနေ့မှာနောက်ထပ်အရက်ဘားနဲ့ကာရာဂွေဆိုင်စုစုပေါင်း2629ဆိုင်ထက်မနည်းကိုထပ်ပိတ်ဖို့အမိန့်ထုတ်လိုက်တဲ့အတွက်အခုဆိုရင်အရက်ဘားတွေညာကလပ်တွေကာရာဂွေနဲ့တခြားဖျော်ဖြေရေးလုပ်ငန်းစုစုပေါင်း8300ကျော်ပိတ်ထားပါတယ်။ဒီနိုင်ငံမှာပြီးခဲ့တဲ့ရက်တွေအတွင်းနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူတယောက်မှမရှိဘဲသံသယလူနာ2ယောက်ပဲတွေ့ရှိတယ်လို့ပြောပါတယ်။ဒီနိုင်ငံမှာရောဂါကူးစက်ခံသူစုစုပေါင်း 82,900 ကျော်ရှိပြီးတော့သေဆုံးသူက 4,634 ယောက်ရှိတယ်လို့ဒီနိုင်ငံကပြောပါတယ်။ဂျပန်နိုင်ငံမှာတော့ virus မပြန့်နိုင်အောင်ထိန်းချုပ်တဲ့အနေနဲ့ညာကလပ်တွေနဲ့ရပ်ပါးတွေမှာနှာခေါင်းစည်းမျက်နှာဖုံးတွေတက်ကြဖို့နဲ့တကားလက်ကင်တွေနဲ့သပွဲတွေကိုနိုင်ဝက်တစ်ခါပိုးတက်ကြဖို့ဂျပန်ညာကလပ်နဲ့ရပ်ပါးအလုပ်သမားများသမဂ္ဂကညွှန်ကြားလိုက်ပါတယ်။ဒါပြင်ကာရာဂီဆိုင်တွေကမိုက်ခရိုဖုန်းတွေကိုလည်းတစ်ခါသုံးပြီးတိုင်းတစ်ခါပို့သက်ကြဖို့နဲ့လူသမားတွေအနေနဲ့နိုင်ဝတ်တစ်ခါလက်ဆေးပြီးတော့ပလုတ်ကျင်းကြဖို့ကိုလည်းညွှန်ကြားပါတယ်။ဆိုင်ကိုလာတဲ့သူတွေအနေနဲ့လူသမားတွေနဲ့အတူထိုင်လို့ရပေမဲ့တစ်ခုံကြားထိုင်ရမှာဖြစ်ကြောင်းနိုင်ငံသားကလာတဲ့သူတွေကတော့14ရက်တည်းဆန့်ခွဲမနေထားရင်ပေးမဝင်ဘူးဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။ COVID-19 ကာယရောဂါကြားရောက်နေတဲ့ကာလအတွင်းအင်တာနက်အွန်လိုင်းကနေကျူးလွန်တဲ့ရာဇဝတ်မှုတွေပိုများလာပြီးအန်ဒီအပေးနိုင်တဲ့အီးမေး600ရာခိုင်နှုန်းလောက်တူလာတယ်လို့ကုလသမဂ္ဂရဲ့လက်နက်ဖြန့်သိမ်းဆိုင်ရာအကြီးအကဲအစ်ဇူမီနာဆာမီချူကမနေ့ကသတိပေးလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြဿနာကကမ္ဘာကြီးကိုနည်းပညာတီထွင်စမ်းသပ်မှုနဲ့အင်တာနက်အွန်လိုင်းကနေပူးပေါင်းဆောင်ရွက်မှုတွေပိုဖြစ်လာအောင်ပို့ဆောင်ပေးလိုက်ပေမဲ့တစ်ဖက်မှာလည်းကမ္ဘာတဝန်းကကျန်းမာရေးအဖွဲ့တွေနဲ့ဆေးသုတေသနအဖွဲ့တွေကိုအင်တာနက်ကနေတိုက်ခိုက်တာတွေရှိလာနေတယ်လို့မစ္စနာကမစ်ဆူကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပုံမှန်ကျင်းပနေကြမဟုတ်တဲ့အစည်းအဝေးတွေမှာပြောလိုက်ပါတယ်။အင်တာနက်အွန်လိုင်းကနေဒီဂျစ်တယ်နည်းပညာတွေကိုပို့ပြီးတော့အသုံးပြုလာနေတဲ့အတွက်စိုက်ဘာတိုက်ခိုက်မှုအန္တရာယ်တွေပိုများလာနေပြီးတော့39စက္ကန့်ကိုတစ်ခါဖြစ်နေတယ်လို့သူမကပြောပါတယ်။ဒါပြင်သတင်းချက်လက်နဲ့ဆက်သွယ်ရေးနည်းပညာကိုလွဲမှားစွာအသုံးပြုနေတဲ့အန္တရာယ်ကိုချက်ချင်းကင်တွယ်ဖြေရှင်းဖို့လိုတယ်လို့လည်းသူမကပြောပါတယ်။အင်တာနက်အွန်လိုင်းကနေပြုလုပ်ခဲ့တဲ့လုံခြုံရေးကောင်စီရဲ့ပုံမှန်ကျင်းပနေကြမဟုတ်တဲ့အစည်းအဝေးကိုရုရှားနိုင်ငံကလွဲပြီးတော့ကျန်တဲ့လုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံ14နိုင်ငံနဲ့တခြားနိုင်ငံ50တက်ရောက်ခဲ့ကြပါတယ်။ရုရှားနိုင်ငံကတော့ဒီစီးပွေးကိုသူတို့မတက်တာဟာအမေရိကန်၊ဗြိတိန်နဲ့အက်စတိုးနီးယားနိုင်ငံတို့ကကြာသပတေးနေ့ကသူတို့ဥဆောင်ကျင်းပတဲ့ခရိုင်းမီးယားရေးစီးပွေးကိုမတက်ရောက်ပဲရှီဗီးသားဆင်လာတွေကိုချိုးဖောက်ခဲ့တာကြောင့်ဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။ဒီရီကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေကိုဇက်တိုင်နာဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ကျမကစုမမရှင် လူမျိုးတုံးတပ်ဖြတ်မှုဆွဲချက်နဲ့နိုင်ငံတကာတရားခုံရုံး ICJ မှာတရားရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ဒီကနေ့မေလ23ရက်နေ့မှာပထမဆုံးတင်သွင်းရမယ့်ဂျားပြတ်အစီအမံဆိုင်ရာ၄လပြည့်အစီရင်ခံစာအပေါ်တုံးသက်ချက်အမြင်လေးပြောပြပေးချင်ပါတယ်။ရခိုင်မြောက်ပိုင်းကျန်းဖက်တိုက်ခိုက်မှုတွေအတွင်းစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်ခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲဆိုထားပြီးတော့provisional measure ဂျားဖြတ်လုံဆောင်ချက်6ချက်ချမှတ်ပေးဖို့တင်ပြခဲ့ပါတယ်။အဲဒီနောက်မှာတော့ January 23ရက်နေ့မှာ ICJ ကနေ6ချက်ထဲက4ချက်ကိုမြန်မာအစိုးရလိုက်နာဆောင်ရွက်ဖို့ချမှတ်ခဲ့ပြီးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကို4လအတွင်းပြန်ပြီးအစီရင်ခံဖို့တတ်မှတ်ခဲ့တာကြောင့်ဒီကနေ့မေလ23ရက်နေ့ကတော့4လတင်းတင်းပြည့်သွားတဲ့နေ့ဖြစ်ပါတယ်။ Rohingya ဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့မေလ23ရက်နေ့ကျရင်အစီရင်ခံစာကိုအချိန်မီတင်သွင်းသွားဖို့ပြင်ဆင်နေပါတယ်လို့နိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စစ်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချန်အေးက VOA မြန်မာပိုင်းကိုပြောဆိုထားပါတယ်။နိုင်ငံတကာတရားရုံးကိုပထမဆုံးတင်သွင်းမဲ့ဒီ၄လပြည့်အစီရင်ခံစာဟာတရားရင်ဆိုင်နေရာဆဲတရားခွင်အတွက်ရောနိုင်ငံတကာရဲ့ယုံကြည်မှုရဖို့အတွက်ပါစနစ်ကျပြီးခိုင်လုံဖို့အရေးကြီးပါတယ်လို့ဥပဒေထောက်ကူပြုအဖွဲ့ထူထောင်သူလူ့ခွင့်ရေးရှိနေကြီးဦးအောင်ထူးကသုံးသပ်ပါတယ်
။အစီရင်ခံစာထဲမှာကဘာလို့ပါမလဲဆိုတော့အဓိကကြည့်ရမှာ။ front page ချက်ကရိုဟင်ဂျာတွေပေါ့လေသူတို့တပ်ဖြတ်အနာဂုပြင်းထန်သောဘေးပြောင်းလို့ပင်းရပျက်စီးအောင်လို့ခလီမှုပွားမျိုးထန်တာမျိုးမလို့ဒါလီမလို့ပါဘူးဆိုတဲ့အချက်ကိုတက်စီကံပြဖို့တွေ့ဒုတိယကအဲ့လိုဂျီနိုဆိုက်လို့ခေါ်တဲ့လူမျိုးတပ်ပြမှုကိုကျူးလွန်တာဆုံးဆော်တာကိုယ်အောင်ကြံစီပုံပတ်သက်တာမျိုးမရှိဘူးဆိုတဲ့တက်စီပြဖို့တတိယချက်က ICJ ရဲ့ကြားပြဆုံးဖြတ်ချက်မှာပါတဲ့အတိုင်းပဲတက်စီကံပစ္စည်းတွေကိုဘာမှဖောက်ဖောက်ဖြစ်တာမရှိဘူးတက်စီကံပစ္စည်းတွေသူ့နေရာနေထားတွေဟာအင်းနေအလောင်းနေအဲ့တိုင်းရှိနေပါတယ်ဆိုတဲ့တက်စီပြဖို့လို့ဒါအဲ့ဟာကိုတတိပြနိုင်လေဆိုရင်တော့ဖြစ်ရင်ဒီအစီရင်ခံစာဟာတုံတရာအကျိုးရှိထားနေတာပေါ့
ဒါပေမဲ့လည်းဒီအစီရင်ခံစာကနေတကယ်တမ်းအကျိုးရှိလာလိမ့်မယ်လို့တော့ဥအောင်ထူကမယူဆပါဘူ
းသူတို့လက်တွေ့အခြေအနေကဒီလိုလုပ်နိုင်တဲ့အခြေအနေမရှိဘူးတော့တွေ့ရတယ်နိုင်ငံဥပဒေကြည့်မယ်ဆိုရင်ဥပဒေနိုင်ငံကအဆင့်ဖြစ်သွားပြီလေအဲ့ဒါဒီဟိုအင်းတင်ကိစ္စမှာလူအောက်ခြေရဲပေါ့အောက်တဆုမှုလောက်ပါလောက်ကိုရည်ယူယူနေမရဘူးဘယ်သူကအမိန်ပေးရလဲဒီကိစ္စညာရင်တစ်ခုလုံးကိုကျူးလွန်မှုအမိန်ကဘယ်ရလာတာလဲအဲ့တော့အမိန်စီးစင်းလာတဲ့အမိန်ပေးပိုင်ခွင့်ရှိတဲ့အစိုးရအမြင့်ဆုံးတမတော်ထိတန်းရာရှိကြီးတွေကရည်ယူပြရမယ်။အဲ့တော့စစ်တပ်ကသုံးဆောင်ရခြင်းနဲ့ဆိုရင်ဒါမျိုးလုပ်ပြရမှာပေါ့ဒီတလားမရှိဘူး။
ပထမဆုံးတင်သွင်းမဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံတွင်းလူခွေချိုးဖောက်မှုအခြေအနေတကယ်မြေပြင်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအစိုးရအနေနဲ့နိုင်ငံတကာကိုချပြဖို့လိုတယ်လို့မြန်မာလူခွေလှုပ်ရှားသူညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်ပထမအဆုံးတင်ရတဲ့အစီရင်ခံစာဖြစ်တဲ့အတွက်ကြောင့်မို့လို့လက်ရှိဖြစ်နေတဲ့မြေပြင်အခြေအနေတွေကိုဘယ်လိုသုံးသပ်လဲအစိုးရအနေနဲ့ဘာတွေကိုတတ်နိုင်ပြီးစူးစမ်းပြီးလှုပ်ဆောင်နေလဲအဲဒီလှုပ်ဆောင်တဲ့အခြေအနေမျိုးမှာဘာတွေစိန်ခေါ်မှုရှိနေလဲဆိုတဲ့အချက်ကိုတော့တင်ပြတင်တယ်လို့ထင်ပါတယ်တစင်မီတစင်အစိုးရဘက်ကနေတောင်းဆိုထားတဲ့အချက်တွေကိုဟိုလေးစားသောအချင်းပါလီလှုပ်ဆောင်လဲဆိုတာတင်ပြมาဖြစ်တယ်ကျွန်တော်တို့အတိအကျသတိထားဖို့အခြေကိစ္စတစ်ခုကတော့မဖြစ်ပါဘူးမလုပ်ပါဘူးဆိုတော့ခင်းစစ်စစ်ကညှင်းဆုံမဲ့ပုံစံမျိုးမဟုတ်ဘဲနဲ့ဒါနဲ့ပတ်သက်ပြီးတော့ဟိုဖြစ်နိုင်သောလက်တွေ့ဆက်ဆံခြင်းလှုပ်ဆောင်နိုင်သောအချက်တွေကိုနိုင်ငံတကာကဆွဆွဲနေတယ်လို့လူမျိုးတုံးသက်ဖြတ်မှုတွေနောက်ကလူခွေချိုးဖောက်မှုအထူးဖြင့်စစ်ပွဲဆိုင်ရာရာဇဝတ်မှုတွေကိုလက်မခံပါဘူးတတ်နိုင်ပြီလှုပ်ဆောင်နေရဆိုတဲ့အမြင်ကိုစတင်ရရှိနိုင်မှာဖြစ်ပါတယ
်ဒီကနေ့တင်သွင်းမဲ့အစီရင်ခံစာနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကတော့တရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူးမြန်မာနိုင်ငံအတွက်ရောမြန်မာပြည်သူတွေအတွက်ပါအရေးကြီးတယ်ဒီနိုင်ငံတကာတရားခွင်ရုံးကိုတင်သွင်းမဲ့ပထမဆုံးအစီရင်ခံစာအပေါ်မှာတော့ပွင့်လင်းမြင်သာမှုရှိစွာနဲ့ပြည်သူလူထုကိုချပြတဲ့နဲ့လို့လူခွေလှုပ်ရှားသူဦးအောင်မျိုးမင်းကအကြံပြုပါတယ
်တကယ်တိုင်းပြည်မှာရှိတဲ့လူခွေချိုးဖောက်မှုတွေမတရားမှုတွေကိုမှတ်ချောက်တင်အောင်အစိုးရကကျပ်နိုင်သောသို့မဟုတ်ဝန်ခံနိုင်သောအရာဖြစ်တယ်ဒါကြောင့်မို့ပြည်သူလူထုလည်းသိရှိသင့်တယ်ဆိုတာအစိုးရအနေနဲ့သဘောပေါက်ဖို့လိုအပ်ပါတယ
်ရှင်းနေကြီးဦးအောင်ထူကလည်းဒီအစီရင်ခံစာပါအချက်တွေကိုပွင့်လင်းမြင်သာစွာချပြဖို့လိုတယ်ဆိုတာသဘောတူပါတယ
်တရားစွဲလိုက်တဲ့အချိန်ကြတော့မှဒါကနိုင်ငံတော်ကြီးစဖြစ်သွားပြီဘာကြောင့်လဲနိုင်ငံတော်တရားစွဲလို့ဖြစ်တယ်လူထုကနိုင်ငံတော်ဘက်ကရပ်ပါလို့ပြောတယ်အဲ့တော့အခုအစီရင်ခံစာသူ့ပြန်တဲ့ကိစ္စမှလည်းပဲလူထုကိုတိုင်ပင်တင်တာပေါ့ဘယ်ကိစ္စလို့ဖြစ်ရင်ဘယ်လိုတင်ပြတင်တယ်လူထုအကြံပေးချက်တွေယူတင်တာပေါ့
ICJ ကနေချမှတ်ထားတဲ့ဂျားပြတ်အစီအမံတွေဖြစ်တဲ့လူမျိုးတုံးတပ်ဖြတ်မှုထပ်မဖြစ်လာအောင်မြန်မာအစိုးရဘက်ကရောစစ်တပ်ဘက်ကပါလိုက်နာဆောင်ရွက်မှုအားနည်းတယ်လို့ဥပဒေပညာရှင်တွေနဲ့လူခွေလှုပ်ရှားသူတွေကဝေဖန်ထောက်ပြနေကြတာဖြစ်ပါတယ်ရှင
်။ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒူဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာပြည်မိနေတဲ့မြန်မာနိုင်ငံသားတွေနေအိမ်ပြန်ခွင့်ရနေကြပြီဖြစ်ပြီးသူတို့အားလုံးကို COVID-19 ရောဂါဆစ်ဆီးသွားမဲ့အကြောင်းကိုပြောပြပါမယ်ကျမအေးမှာပါ။ COVID အရေးပေါ်ကာလညမထွက်ရအမိန့်နဲ့နေမြေချက်တန်းတွေပိတ်ပင်ထားတဲ့ထိုင်းနိုင်ငံမှာမြန်မာလူသမားတွေကိုလုံခြုံရေးအစီအစဉ်တွေထောက်ခံစာတွေနဲ့နေရပြန်ခွင့်ပေးခဲ့ပါတယ်။မြန်မာဘက်ကတော့ဒီနေ့ဝင်လာသူ400ကျော်ရှိနိုင်တယ်လို့ခန့်မှန်းထားပြီးအားလုံးကိုအထူးအစီအစဉ်အနေနဲ့ကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးသွားမှာဖြစ်ကြောင်းပြည်ပနယ်မြောက်ဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပါတယ်
။ဒီနေ့ကစပြီးတော့ကျွန်တော်တို့ထက်ပြီးတော့တိုးမြင့်ဆောင်ရတာကတော့ဝင်လာတဲ့လူအားလုံးကိုဗစ်ဖြစ်ပြီးမှသာလျှင်ကျွန်တော်ကွာရန်တင်းစင်တာကိုပို့မှာမှာအဲ့တော့ဟိုတိုင်အောင်ရှိနေတာကစားတဲ့ဒီ130အလေးတယောက်နဲ့ဆိုရင်131ယောက်အဲ့တော့ဟိုမနက်ပိုင်းအထိဒီကျန်တဲ့အကြောင်းမျိုးကြောင့်ဒီကျွန်တော်တို့စားကြံရင်းရောက်နေတာ100ယောက်အဲ့တော့312ယောက်312ယောက်ပြင်ခုနဆက်ပြီးတော့ဝင်တာ38ယောက်မှာ319ဒီပြင်နောက်ထပ်ဒီနေ့လာတာနဲ့ကျန်တဲ့အဖွဲ့နဲ့ဆိုရင်ဒါကျန်တဲ့ဒီနေ့450လောက်ဖြစ်သွားနိုင်တယ်မှာဟုတ်ကဲ့တော့349ပေါ့သူပြီးတော့အဲ့ဒီလူတွေအားလုံးကိုလက်ရှိကျွန်တော်တို့အကောင့်တို့ဘက်နှကောင့်တို့ဘက်ကျွန်တော်ယူနေမှာဒီမိုင်းယူပြီးရင်ကျွန်တော်တို့ကြံကုန်ပို့မယ်မှာကြံကုန်ပို့ပြီးတော့နောက်တည့်ဆိုရင်ဇာမန်းပြင်နောက်တည့်ဆိုရင်ရဇက်ပြရမှာပေါ့ရဇက်ပြရရင် positive ဆိုရင်ကျွန်တော်တို့ကဒီကကြီးဖေးအောင်အတွက်နေမှာအဲတကယ်လို့ negative ဆိုရင်တော့သက်ဆိုင်ရာ quarantine ပေါ့ကျွန်တော်တို့ဒီနေ့ဒီနေ့ဆိုရင်ဒီနေ့ quarantine ပေါ့သက်ဆိုင်ရာတိုင်းဒေသကြီးဒီနေ့သက်ဆိုင်ရာတိုင်းဒေသကြီးဒီနေ့ကျိုးတင်ချိတ်ဆက်ပြီးတော့ quarantine စင်တာတွေပို့မှာခဏ
COVID-19 အရေးပေါ်ကြီးညာထားတဲ့ထိုင်းနိုင်ငံမှာအလုတ်လက်မဲ့ဖြစ်ပြီးပြည်မိနေတဲ့မြန်မာနိုင်ငံသားတွေအတွက်ထိုင်းအစိုးရကရက်ပေါင်း60လမ်းဖွင့်ပေးခဲ့တာကြောင့်မေလ22ရက်နေ့ညကစပြီးမြန်မာနိုင်ငံသားတွေနေဆက်ကိုစသွားခွင့်ရလာကြတာပါဒါဟာထိုင်းမြန်မာနှစ်နိုင်ငံအစိုးရတွေရဲ့ပူးပေါင်းဆောင်ရွက်မှုနဲ့စီစဉ်ရတာဖြစ်တဲ့အကြောင်းတက္ကသိုလ်မြို့တော်ဝင် Mr. Osit Sanhantarak ကလည်းထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
ก็คิดว่าวันเนี้ย210คนแรกนะครับที่เดินทางมาในวันเนี้ยก็มาโดยรถบัสนะครับ
ဒီကနေ့မြန်မာနိုင်ငံသားတွေတက်ခရိုင်ကိုပြန်ရောက်လာကြပါပြီ။ဘန်ကောက်ကနေလာကြတာကတော့210ဦးပါ။ညမထွက်ရမိတ်ထုတ်ပြန်ထားချိန်မှာပဲသူတို့ကိုချောချောမွေ့မွေ့ဖြစ်အောင်တက်ခရိုင်နေဆက်ဂိတ်တွေကနေဆောင်ရွက်ပေးနေပါတယ်။မြန်မာနိုင်ငံဘက်ကိုရောက်တော့လဲသူတို့ကိုကားတွေကလာခေါ်သွားပါတယ်ဆိုပြီးပြောဆိုသွားတာပါ။အခုလိုပြန်ခွင့်ရတဲ့မြန်မာနိုင်ငံသားတွေဟာပြန်လို့တဲ့အကြောင်းမြန်မာတန်ယုံနဲ့အလုသမားရေးရအဖွဲ့တွေထံမှစည်ရင်းပေးသွင်းထားရသူတွေဖြစ်ပြီးကိုဗစ်အရေးပေါ်ကာလဖြစ်နေတာကြောင့်ထိုင်းစစ်ဘက်ဆိုင်ရာအာဏာပိုင်တွေကယာယီခီးသွားလာခွင့်ပြုချက်ရရှိထားသူများဖြစ်ပါတယ်။အခုဆိုရင်နေ့စဉ်ပြန်ခွင့်ရသူလူဦးရေကတနေ့တဲ့တနေ့ပိုများလာတယ်ဆိုပြီးရှေ့တောလို့တမအခွင့်အရေးကိုရဲ့ဥက္ကဋ္ဌဦးအောင်ကျော်ကလည်းပြောပါတယ
်။အခုလည်းကျွန်တော်တို့ကမနေ့ကနေ့တက်ဆက်ဆိုတော့ဒီနေ့ဒုတိယနေ့နဲ့ဒီနေ့စီက336ဖြစ်တယ်လို့နောက်ပြန်မှ416နှစ်တောင်ဖြစ်ကြုံလို့ကျွန်တော်ကျွန်တော်ထင်ပါတယ်။တန်ဖိုးကြီးကိုတည်းပြောကြတာစထွက်လို့ရအောင်လို့ပဲကျွန်တော်ကတာထွက်လိုက်တဲ့အနေနဲ့အဲ့လောက်သွားတာပါတဲ့။နောက်ပိုင်းမှာဒီတဲ့များပြားတဲ့နှုံးသားတွေနဲ့တွားပြီးရအောင်ဆောင်ရွက်မယ
်။အလုတ်လက်မဲ့ဖြစ်ပြီးနေရပြင်ရင်သူအလုတ်သမားလူဦးရေ3000လောက်ဟာမြန်မာတိုင်ရင်းကိုစည်ရင်းပေးသွင်းထားပေမဲ့ကားကမတက်နိုင်တဲ့အလုတ်သမားတွေရှိတာကြောင့်နှစ်နိုင်ငံအစိုးရတွေဘက်ကစဉ်းစားပေးဖို့လိုအပ်တယ်လို့လည်းဦးအောင်ကျော်ကပြောပါတယ်။နေရပြင်အလုတ်သမားတွေဟာတဦးဖို့ဘတ်ငွေ1200လောက်ထိအကုန်ကျခံပြီးပြန်နေကြရတာပါ။အရင်နှုန်းကတော့ကားကဟာတဦးဖို့ဘတ်ငွေ400ကနေ900ဝန်းကျင်လောက်ပဲကုန်ကြပါတယ်။COVID-19 အရေးပေါ်ကာလမှာကျန်းမာရေးဆောင်ရွက်ချက်အရကားပေါ်ကိုလိုက်ပါမဲ့လူဦးရေလျှော့ချလိုက်တာကြောင့်ကားတစ်စီးမှာလူဦးရေ22ဦးသာလိုက်ပါခွင့်ရပါတယ်။နေထိုင်စားတောက်ရေးခက်ခဲပြီးအလုတ်လက်မဲ့ဖြစ်နေတဲ့အချိန်မှာတော့အလုတ်သမားတွေအတွက်ကားကအခက်ခဲကြုံနေကြရတာလည်းဖြစ်ပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
ရှင်မြန်မာနိုင်ငံသူ ဝမ်းကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီတစ်ပတ်မှာတော့ချင်းပြည်နယ်တွင်းကဆင်းရဲနှံပါတဲ့သူတွေအကြောင်းကိုတင်ဆက်ပေးသွားမှာပ
ါ
။ COVID ပိတ်ဆို့မှုအချိန်ကြာလာရင်ကျွန်မတို့ဒုက္ခရောက်မှသိကြရတယ်။အခုတော့မှအခက်အခဲအစားတွေ့နေပါပြီ။ကျမတို့လိုအခြေခံလူသွန်းစားရဲ့အခြေအနေကိုအစိုးရကလည်းသိပါတယ်။နီးလန်းရှိပြီးဆက်ပြီးတော့ကိုညီပေးမယ်ဆိုရင်တော့အရင်ပဲဝမ်းသာမိမှာပါ
။သူမကတော့ဟခမြို့နယ်မှာနေထိုင်တဲ့ဒေါ်လီလီပါပါ။သူမက COVID-19 ဖြစ်ပွားနေတဲ့အချိန်အစိုးရရဲ့ထောက်ပံ့ကူညီမှုတွေကိုရရှိခဲ့တဲ့ကံကောင်းတဲ့လူနည်းစုတွေထဲမှာပါဝင်တဲ့သူတူဖြစ်ပြီးလက်ရှိအချိန်မှာတော့ထောက်ပံ့ထားတဲ့ရိက္ခာတွေကုန်သွားပြီလို့ဆိုပါတယ်။ဒီဆောင်မကိုဟာခါပို့စ်မှ slime kb တောင်းကရေးသားထားတာဖြစ်ပြီး slime တလွန်တေးကဆက်လက်တင်ဆက်ပေးသွားမှာပ
ါ။ချင်းပြည်နယ်မြို့တော်ဟာခါမြို့မှာနေထိုင်တဲ့ဒေါ်ချလင်ဆုံးလူမိသားစုမှာသားသမီး3ယောက်ရှိပြီးတော့ယောက်ျားဖြစ်သူလက်သမားလို့သူရဲ့ဝင်ငွေတစ်ခုတည်းကိုမေကိုနေရတာပါ။
ဆောက်ခရဲမင်းတို့ပငါကန်စီရဲ့အပါလိုလည်းအတွင
်ယောက်ျားတယောက်တည်းကအလိုလိုနေတယ်ရေးစားလို့နေတယ်စီတဲအလိုကိုခိုးတဲ့အချိန်မှာပဲလုပ်နေရတယ်အချင်းကတလို့အချင်းစင်တူတူကအလိုအရင်ရတာအခုကအလိုကယောဂတွေဖြစ်နေတော့အလိုရှာနေတယ်ပိုက်ဆံကလည်းအချင်းချနေတာတွေပမာဏထက်ပူပြီးရောရတယ်အလိုတွေထဆရာနေမယ်ဆိုရင်ဒီသားဆွတ်တဲ့တူတူလေးအခက်ကြုံနေရတော့မှာပဲ
မလာတာတရပတ်အတွေ့ကတည်တည်မြို့နယ်တွင်းမှာ COVID-19 positive လူနာစတင်တွေ့ရှိခဲ့ပြီးနောက်ပိုင်းကစပြီးစီးပွားရေးလုပ်ငန်းတွေစတင်ကိတ်ခဲလာတာပါအဲ့ဒီလိုငွေကြေးအကဲကဲတွေနဲ့ကြုံတွေ့ရတာတော့ challenge ဆုံးမိသားစုတို့ကတည်မဟုတ်ပါဘူးချင်းပြည်နယ်မှာရှိတဲ့အခြေခံလူဒန်းစားအမျိုးအများကကြုံတွေ့နေရတာပါချင်းပြည်ဟာနိုင်ငံအတွင်းမှာပွင့်ပြမှုအနည်းဆုံးပြည်နယ်တစ်ခုလည်းဖြစ်ပါတယ်COVID-19 ပြန့်နှံ့မှုမစီစဲဘူးအတွက်ခရီးသွားကန့်သတ်ချက်တွေထုတ်ပြန်ခြင်းနဲ့စီးပွားရေးလုပ်ငန်းတွေပိတ်ထားခြင်းမှာပြည်သူတွေအခက်အခဲမစီစဲဘူးအတွက်အစိုးရကဧပြီလမှာတော့ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းဆတ်တွေကိုထောက်ပံ့မှုပေးခဲ့ပါတယ်။အဲ့ဒီထောက်ပံ့မှုအရအိမ်ထောင်စုတစုမှာစံစီစာပေးချက်တွင်ပေးခဲ့တာပါ။မြို့သူအချို့ရင်းမှုဦးရံပြန်ကအဲ့လိုဖြန့်ဝေပေးရမှာကိုငြိခဲ့သူတဦးပါ။သူက
စေးဒီကောင်းပြီးတော့မှဒီလူဒီကိုမပေးမရဘူးဆိုတဲ့လူဒီကိုကျွန်တော်ဇွဲပြီးတော့အင်းချေ200ကျော်ပေါ့အဲတတော်စည်ရင်ကိုကျွန်တော်အထက်ကိုပေးထားပါတယ်ပေးထားတဲ့ခါကျတော့ခမရတော့ရက်ကွက်ကလူကများတယ်တကက်အခက်အခဲဒီကမနေ့ဖြစ်စားလို့မရတဲ့လူဒီစားလို့မရှိတဲ့လူဒီကိုပြန်ပြီးတော့ဇွဲပါဆိုပြီးတော့ကျွန်တော်ကိုขอท้าบาเลยจรเราอ่ะเอ้ากูเปลี่ยนซีซาไปแล้วซวยแต่คาจ้ะတော့อ๋อไอ้ถွေออกซุ้มมาเว้ยด่าတော့มาเปลี่ยนซวยเปลี่ยนเช็คเกลောက်ได้เลยลောက်แต่คาจ้ะတော့รอบซุ้มจ้ะတော့หลู150ลောက်กูเว้ยอ๋อนามีอ่ะเล็กขันเลยรอบแต่เนี่ยเนี่ยสุดတော့หลูอ่ะตะปุ๋งจี้จรเราสิกูลาแค่เลยอ่าดีหลูดีอ่ะบาเพลไม่เป้ด่าเลยจรเราอินดาหลูดีတကယ်အခက်ခဲရှိတယ်သူပြစီမှာစာတီယူတယ်ဒီလိုဒီလိုအခက်ခဲရှိတယ်ကျွန်တော်ကိုတိုင်ကြည့်တယ်ဆိုပြီးတော့အင်ဒီနာလူဒီလဲလာပြီးတော့လာတင်ပြတ်တဲ့လူဒီရှိတယ်အဲ့ဒီခါကျတော့ကျွန်တော်လည်းစိတ်မချမ်းသာကျွန်တော်တို့လည်းစိတ်မပျော်ဘူးပေါ့အဲ့ဒီခါကျတော့ရာအိမ်ဖို့တဲ့ဗါတဲ့ကျွန်တော်ပြန်စီပြီးတော့တကယ်စားလို့အခက်တခဲရှိတယ်ဒီလူတော့တကယ်ပြတ်တာဖြစ်တယ်ဆိုတဲ့အောက်စာကိုလေငါအင်္ဂလုတ်ကိုကျွန်တော်ကရက်ကွက်ကြီးစီစဉ်ပြီးတော့ပေးထားတာဒီကူကြီးပတ်ပူတာရှိတယ
်မြူတီရက်ကွက်ဟာဟာခမြူနေရအတွင်အစင်းရဲဆုံးရက်ကွက်တစ်ခုလည်းဖြစ်ပါတယ်အလို့အကာခက်ခဲတဲ့အပြင်ယောဂကူပါကြောက်ရွံ့နေကြတဲ့ရက်ကွက်သားတွေကသူတို့ကိုစားဝတ်နေရင်အတွန်းကူကြီးပေးဖို့လာရောက်ပြောဆိုတာတွေရှိတယ်လို့ဆိုပါတယ်အစိုးရရဲ့ထောက်ပံ့မှုအစီအစဉ်တွေမှာမပါဝေသူတွေကအများအပြားရှိခဲ့ပါတယ်။ဒေါ်လီလီပါရုမီတာစုကတော့အစိုးရရဲ့ထောက်ပံ့မှုတွေရခဲ့ပေမယ့်အခုချိန်မှာတော့ကုန်သွားပြီဖြစ်တဲ့အတွက်အခက်အခဲဖြစ်နေပါတယ်။ဒုမယောက်ျားဖြစ်သူဟာအိန္ဒိယနိုင်ငံမှာအလုပ်ကိုလုပ်ကိုင်နေရင်းနေဆက်ကိတ်တွေပိတ်ထားလိုက်တဲ့အတွက်ပြင်မိပြီးပြန်မလာနိုင်သေးပါဘူး။သူမဟာသားသမီးနှုတ်ဦးနဲ့ရုံကနေရဖို့ကိုအခုလိုပြောပြပါဗျ။
ပြတ်လက်ချတီချိုက်ချတီသောတော်
ကျမတို့သားမီ၃ယောက်ပဲဆိုတော့နှစ်ပတ်ကျော်လောက်တော့စားလို့ရတာပေါ့အခုတော့ကိုညီပေးရအစိုးရကိုအရင်ကျေးဇူးတင်ပါတယ်ကျမလောက်ကန်ရတော့တောင်ရခုတ်တဲ့အလုပ်ပါတောင်ရခုတ်စရာမရှိရင်ဘာလုံးမှလည်းမရှိပါဘူးအခုအမျိုးသားလည်းမရှိတော့တော်တော်အခက်ခဲတွေ့ပါတယ်ကိုဗစ်ပိတ်ဆို့မှုအချိန်ကြာလာရင်ကျမတို့ဒုက္ခရောက်မှသိကြတယ်အခုတော့မှအခက်ခဲအားစားတွေ့နေပါပြီကျမတို့လိုအခြေခံလူသားရဲ့အခြေအနေကိုအစိုးရကလည်းသိပါတယ်နီလန်းရှိပြီးဆက်ပြီးတော့ကိုညီပေးမယ်ဆိုရင်တော့အရင်ပဲဝမ်းတာမိပါပ
ါ။ပြည်နယ်အတွင်းအခြေခံပြည်သူများစာဝတ်နယ်ရေခဲခဲနေရတာကိုချင်းပြည်နယ်အစိုးရအဖွဲ့လူမှုရေးဝန်ကြီးဦးပေါလုံးမင်တန်ကလက်ခံပါရယ်
။တပီလေလုံးပြန်ချိမယ်ဆိုရင်တန်တီးရ20%လောက်နဲ့ဆေးရခိုင်လုံးဝင်ချင်တော့ပဲကျွန်တော်ခပ်ပါလို့မယ်ပါ။အားလုံးအတွက်တော့ဘယ်လိုမှတုံ့နိုင်မှာမဟုတ်ဘူး။အဲကျောင်းလေဒီ COVID-19 ကြောင့်စားတော့ခက်ခဲတယ်အပိုင်းကိုလည်းကျွန်တော်တို့100%ဆောင်ရွက်နိုင်ခြင်းဘုံမရှိသေးဘူး COVID-19 ပေးဆိုမှုကြောင့်လည်းတချို့ကျွာခုနပြောတဲ့ကြီးရွာတွေနေဆက်တီမှာခက်ခဲရှိတယ်လို့အဝေးအထွက်ဒီခက်ခဲရှိတဲ့အတွက်ကြောင့်ဘုပ္ပတိပြတိုင်းတခုနဲ့တခုတော်လည်းကောင်းမြို့တခုနဲ့တခုဆက်ဆိုင်ဆက်သွယ်မှာခက်ခဲရှိပါတယ်အဲဒါကြောင့်အရေးပေါ်ပြဿနာများရှိတဲ့အခါမှာအခက်ခဲရှိပါတ
ယ်ဒေါက်တာစလိုက်ကလုံးစတန်ကဟာကာဆမှုလက်မှုသိပ္ပံကျောင်းဦးကြီးဖြစ်ပြီးကိုဗစ် -19 ရန်ပုံငွေရှာဖွေရေးကော်မတီဥက္ကဋ္ဌလည်းဖြစ်ပါတယ်သူက
ကျွန်တော်အမြင်ကတော့အများကြီးချိခိုင်မှုရှိတယ်ဘာလို့လဲဆိုတော့ခီးသွားလာလို့လွလွလပ်လပ်ခီးသွားလာဖြစ်နေရဘူးပြီးတော့ဒါပြောရမယ်ဆိုရင်ဒီတပိုင်းတိုင်းဇေယောင်းတာကြီးရအဆတော်မှပေါ့နော်ဒါနေ့တဝက်ပဲဇေယောင်းရမယ်ဆိုတဲ့ဟာမျိုးရှိတဲ့အခါမှာဟိုသူတို့ရဲ့ဟိုကုန်စီစစ်စစ်မှုရောင်းနိုင်မှုဒါကြီးရအဆပေါ့ခါတိုင်းဒါတနေ့ကုန်၈နာရီရောင်းတဲ့ဟာ၄နာရီလောက်မှရောင်းရင်ဟိုအများကြီးဝင်ဝင်တဝက်လောက်ရော့သွားနိုင်တဲ့နေရာတွေရှိတယ်ပြီးတော့ဒီလူစုလူဝေးလည်းမလောက်ရဘူးဆိုတဲ့အခါမှာဒါ company ဒီလုပ်ငန်းရှင်တွေကလည်းသူတို့ရဲ့ဒါစိတ်ယုံတွေဒါလုပ်ငန်းတွေဒါထိရောက်လျှော့ချတာတွေဖြစ်တဲ့အတွက်ဒီလက်လောက်လက်စားတွေအတွက်အများကြီးဝင်ဝင်ထိခိုက်မှုရှိတယ်ဆိုတော့ဒါဟိုတေချာတဲ့ဟာပေါ့နော်ပြီးတော့လုပ်ငန်းရှင်တွေအတွက်လည်းအများကြီးထိခိုက်မှုရှိတယ်သူတို့လုပ်ငန်းတွေကိုအရှင်းအဟုန်ဒါဆောင်ရွက်လို့မရတဲ့အပိုင်းတွေအများကြီးရှိတယ
်။ဇီဟောင်းချူရီမှုဦးမွန်ဆန်းလျံကတော့အစိုးရအနေနဲ့ဒီလိုအခက်အခဲတွေအတွက်ကြိုပြီးပြင်ဆင်ထားဖို့လိုအပ်တယ်လို့ဆိုပါတယ်
။ April လတော့ဆိုရင်အစိုးရကနေအဲဆန်စီပေးအချက်တို့နေတော့ထုတ်ပြန်ထားတော့ရှိပါတယ်။ဒါမဲ့အဲထုတ်ပြန်ထားတဲ့ဥစ္စာတပတ်လောက်ပဲခံပါတယ်။ဒီတော့ကျွန်တော်တို့ဒီဟာကလော့ခ်ဒေါင်းလုပ်လိုက်ရင်အတင်းတို့ဖက်ကရောဒီလိုလိုသူဘက်ကပါကြိုတင်ပြင်ဆင်ထားတာလို့ရှိပါတယ်။ဒါမဲ့လက်ရှိအစိုးရကတော့ပူပြီးတော့ကြိုတင်ပြင်ဆင်ထားဖို့လိုပါတယ်လို့ပြောချင်ပါတယ်
။စီးပွားရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာတင်းမင်းကတော့ကိုဗစ်ကာလစာနာရေးကာပို့လိုမှုစီစဉ်ဖို့အတွက်အစိုးရမှဝယ်ထားတဲ့နိုင်ငံတော်အရန်စံတန်ချိန်9000နဲ့စောင်းစီတန်ချိန်12000ကိုတိုင်းနဲ့ပြည်နယ်အသီးသီးကိုအရေးပေါ်အရန်ရိတ်ကာပြည်ပြောင်းဝင်ဖို့စီစဉ်နေတယ်လို့ပြောကြားထားပါတယ်။လက်ရှိအချိန်မှာတော့အခက်အခဲဖြစ်နေတဲ့နေရာတွေအတွက်တချို့သူတွေကတူချင်းလူတန်းတာတွေရှိသလိုခရီးရန်အသင်းအပွဲတွေကဝင်ဝင်မရှိတဲ့သူတွေဆင်းရဲကြိုက်ခဲ့တဲ့သူတွေကိုစံကူညီပေးတာတွေရှိပါတယ်။ဒါကလေးပြည်နယ်တွေကလူအများအပြားစုကိုတော့လက်လမ်းမမြင်နိုင်ပါဘူး။ COVID-19 ပထမဆုံး positive လူနာကိုချင်းပြည်နယ်မှာစတွေ့ခဲ့တာဖြစ်ပြီးအခုလက်ရှိမှာတော့အဆူပါလူနာကကြမှာရည်သက်တာလာတာကြောင့်စည်ယုံကပြန်ရှင်းနေပါပြီ။ဒါပေမဲ့လည်းအပရီလ29ရက်နေ့မှာတော့ချင်းပြည်နယ်ဟာကာမြို့တွင်ကွရန်တင်းထားခဲ့သောမိန်းကလေးငယ်အသက်18နှစ်သည်ကိုဗစ်ပိုဇီတစ်ဖြစ်ကြောင်းပြည်တော်စုကျန်းမာရေးဝန်ကြီးဌာနကကြေညာခဲ့ပါရယ်။လက်ရှိအချိန်မှာတော့စာဝတ်နယ်ရဲ့အခက်အခဲတွေကြောင့်နေ့စဉ်လုပ်ကိုင်နေတဲ့အလုံများကိုဆက်လက်လှုပ်ဆောင်ဖို့ခွင့်ပြုထားပေမဲ့လည်းလုပ်ငန်းကြီးတွေကရပ်နှားထားတဲ့အတွက်အခြေခံလူတန်းစားအများစုကစာဝတ်နယ်ရအခက်အခဲကြုံနေရပါတယ်။န နေဆက်ဒေတာမှာနေထိုင်သူတွေဆိုရင်အစိုးရရဲ့အကူအညီတွေကိုလူအပ်နေပြီးပူပြီးအခက်ကြုံနေရကြောင်းသိရပါတယ်။မြို့တဲဥချုံကြီးမူဦးရမ်လန်က
လူကြီးတွေကကြည့်တာပဲ။ဒါတော့စီစီမှာပဲဆိုပြီးတော့ကျွန်တော်တို့အောက်ချုပ်ကြီးရက်ွက်အောက်ချုပ်ကြီးအဖွဲ့အနေနဲ့ကျွန်တော်တို့စဉ်းစားတယ်။ဒါပေမဲ့ဘာပဲဖြစ်ဖြစ်ကျွန်တော်လူချင်းတည်းပြတ်ချင်းတော့ဒါထက်မြတ်အောင်အခြေခံလူတန်းစားတကယ်ဒုက္ခတကယ်ပြတ်တာကြုံတဲ့လူဒီကိုလည်းတပတ်စာတပတ်စာပဲဖြစ်ဖြစ်ပေါ့အဲ့ဒါကိုကိုငေထောက်ပတ်ပေးထိုင်ရင်တော့ပြည်သူလူထုအတွက်ရောကျွန်တော်အောက်ချုပ်ရေးပိုင်းဆိုင်ရာအဖွဲ့ရောအားလုံးစိတ်ချမ်းသာလိမ့်မယ်လို့ကျွန်တော်ယူဆပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒုအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Haka Post မှာ Slime KB တောင်း Slime Dylan တဲ့ဇာနီနဲ့ Diane James တို့ဖြစ်ပါတယ်။တို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American Channel မှာအစီအစဉ်တွေဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်အောင်လွင်ပါခင်ဗျာအခုတော့ COVID-19 အရေးပေါ်အခြေအနေအရထုတ်လွှင့်နေကြတဲ့ Daily Live အစီအစဉ်စာတင်ဆက်ပေးမယ်ဆင်းနေဆင်းနေကအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကိုရင်ဆိုင်ရမှာမီဒီယာရဲ့အခန့်ကဏ္ဍနဲ့သတင်းသမားတွေကြုံနေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့သတင်းစာဆရာတွေဖြစ်ကြတဲ့ဦးစေရသူဦးတရာသွေးတို့နဲ့ဆွေးနွေးတင်ဆက်ပေးထားပါတယ်ခင်ဗျာ။ဒီနောက်ခင်ဗျာဒီနေ့ဆွေးနွေးခဲ့မှာတော့မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကိုရင်ဆိုင်တဲ့နေရာမှာမီဒီယာရဲ့အခန့်ကဏ္ဍနဲ့သတင်းသမားတွေကြုံနေရတဲ့စိန်ခေါ်မှုတွေကိုဆွေးနွေးမှာဖြစ်ပါတယ်။ကျွန်တော်နဲ့အတူဆွေးနွေးဖို့သတင်းစာဆရာတွေဖြစ်ကြတဲ့ဦးစေရသူဦးတရာသွေးကိုဖိတ်ခေါ်ထားပါတယ်။ဦးစေရသူဦးတရာသွေးမင်္ဂလာပါခင်ဗျာ။
မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့ကယောအောင်ရင်ဆိုင်တဲ့နေရာမှာမီဒီယာရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့ဦးစေရသူဦးတရာသွေးတို့နဲ့ဆွေးနွေးကြတာအခုဆိုရင်တလကျော်လောက်ရှိသွားပါပြီ။ဆိုတော့ပြီးခဲ့တဲ့တစ်ခေါက်ဆွေးနွေးတော့ကျွန်တော်တို့သတင်းစစ်ဆေးမှုတွေအားနည်းနေတဲ့အပိုင်းတွေနောက်ဒီအားနည်းချက်တွေကိုတိုးတက်အောင်ဘာတွေလုပ်ရအောင်လဲဆိုတာတွေဆွေးနွေးကြတာတွေရှိပါတယ်။ဆိုတော့အခုတလကျော်ခလအတွင်းဘာတွေထူးခြားပြောင်းလဲလာတာလဲရှိလဲ။နောက်လိုအပ်ချက်တွေပဲဖြစ်ဖြစ်နောက်တဲ့အားနည်းချက်တွေစင်ကိုချက်အစ်စ်တွေပဲဖြစ်ဖြစ်ဘာတွေများရှိလာတယ်လဲဆိုတော့ဆွေးနွေးကြပါလေဆိုတော့အရင်ဆုံးဆရာဦးစီရသူကိုဆွေးနွေးစေချင်ပါတယ်ခင်ဗျာပြီးခဲ့တဲ့တစ်ခေါက်ဟိုဆွေးနွေးခဲ့တော့ကသတင်းစစ်ဆေးမှုအားနည်းချက်တွေနဲ့ပတ်သက်လို့ပြောတဲ့နေရာမှာတာဝန်ရှိသူတွေအပိုင်းကသတင်းထုတ်ပြန်နေတဲ့ပုံစံနဲ့ပတ်သက်လို့လည်းပြောပြတာလည်းရှိပါတယ်ဆိုတော့ဒီနေရာမှာအပြောင်းလဲဘာတွေများတွေ့မိလဲဆရာဦးစီရသူ
အရင်ရတဲ့ဆိုရင်တော့သူကဟိုကြေညာချက်တွေဘာတွေကတော့တသက်ရတော့ပူတော့ဖြစ်လာတာပေါ့နော်အဲ့ဒါလေးတော့ဟိုရန်ကြီးတော့ဝေဖန်စရာတော့မတွေ့တော့တာတွေ့ရတယ်ဒါကလည်းဘာကြောင့်ဖြစ်နိုင်လဲဆိုတော့ဟိုဟိုအချိန်ကာလပြောင်းသွားတာကြောင့်တော့လည်းဖြစ်တော့ဖြစ်နိုင်တာပေါ့ဒါပေမဲ့ရေဦးရအပြင်ပြောမယ်ဆိုရင်တော့ဒီကြေညာချက်တွေဘာတွေမှာကျွန်တော်စိတ်ထင်တော့ view site လာတယ်လို့ထင်တယ်ပေါ့နော်ဟိုနောက်တစ်ခုကတော့ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကလည်း Facebook ပေါ်တက်လာတဲ့ဟာကလည်းသူအချိန်ရလာတဲ့ခါကျတော့သူ့ဘက်ကလည်းထုတ်ပြန်ပေးနေတာလည်းရှိတယ်ပြီးခုနက webinar နဲ့ဟိုအပြင်လူတွေနဲ့ရောသူ့အစိုးရဖွဲ့တွေနဲ့ရောသူစကားပြောနေတာတွေကလည်းဒါကလည်းတရင်ကြေညာချက်ထုတ်ပြန်ချက်တစ်မျိုးလိုဖြစ်တာပေါ့နော်ဆိုတဲ့ခါကျတော့ဘာဖြစ်ပြောတော့ဟိုအရင်ရတဲ့တော့တသက်ရတော့ပိုဖြစ်လာတယ်လို့တော့ထင်တယ်သို့တော်ညာလဲဟို professional ဖြစ်အောင်တော့လေဟိုလုပ်တော့လုပ်အောင်မယ်လို့ထင်တယ်ဘာလို့လဲဆိုတဲ့အခါကျတော့သက်ဆိုင်ရာပြောရေးဆိုခွင့်ရှိတဲ့လူတွေပါတယ်ဆိုတေချာချာလေးဟိုလေ့ကျင့်ပေးဖို့လိုမှမျိုးတွေကျွန်တော်မြင်နေရပါသေးတယ်အခုကတော့စိတ်ဆန္ဒအပြင်ကတော့ရှိလာပြီဒါပေမဲ့လက်တွေ့ဟိုကျွမ်းကျင်မှုတွေဘာလို့ကျတော့လေ့ကျင့်ပေးရအောင်မယ်ပုံစံမျိုးဖြစ်နေပါတော့နော်ကျွန်တော်မြင်တော့အဲ့ဒါ
โอเคဆိုတော့ကိုတီယာပြောခင်ဗျာဒီ covid ဖြစ်ကစားအစောပိုင်းမှာတော့ဒီတမန်ရုံးကပုံမှန်လုပ်နေတဲ့သတင်းစာရှင်းလင်းပွဲတော့မလုပ်ဖြစ်တာတွေရှိပါတယ်ဒါပေမဲ့နောက်ပိုင်းမှာကျတော့ online ကနေပြန်လုပ်တာတွေလည်းတွေ့ပါတယ်ဆိုတော့ဟိုပြီးတဲ့ဒလအတွင်းပြောင်းလဲတာမပြောင်းလဲတာဘာတွေများတွေ့မိလဲကိုတီယာပြော
ဆိုတော့ကျွန်တော်တို့တွေဟိုဝိုင်းပြောကြတဲ့အကျိုးဆက်ထင်ပါတယ်ကျွန်တော်တို့ဒီ zoom ကိုသုံးပြီးတော့
ဟုတ်လားဟိုကျွန်တော်တို့ဇင်းလာရှင်းလင်းပွဲတွေခုနောက်ပိုင်းလှုပ်လာတယ်ဗျဟိုကျွန်တော်တို့ဒီနိုင်ငံတော်သမရယောဂစပြီးလှုပ်တာပေါ့နော်ဆိုတော့ဟို information တွေကိုပြန်ပြီးထုတ်ပေးဖို့လိုအပ်တယ်ဆိုတော့သူတို့နားလည်ပြီးတော့လှုပ်လာတဲ့သဘောတွေပေါ့နော်တိုင်းနိုင်ငံတွေကျွန်တော်တို့ဒီ online နေပြီးလှုပ်လာတဲ့သဘောတွေတော့တွေ့ရတယ်သို့တော်လည်းပဲဟိုလိုအပ်ချက်ကကျွန်တော်တို့အဲ့ဒီတော့ဆွေးနွေးသွားတာကဒီ covid နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအရေးပါတဲ့အခမ်းအနားမဆောင်ရွက်နေတဲ့ကျွန်တော်တို့ဒီဆရာဝန်တွေ၊ကျန်းမာရေးဝန်ကြီးဌာနလိုဟာမျိုးကနေပြောတာမျိုးကျွန်တော်တို့ကလိုလာတာပေါ့နော်ဆိုတော့ဟိုဒီဥစ္စာထေတို့ကျွန်တော်တို့ဒီတရားရှင်ပွဲဆင်မြပေါ်ပြန်ရောက်လာတယ်ကျွန်တော်တို့မိသားစုဖြည့်တယ်ဆိုတော့ဟိုတို့ကကြတော့ကျွန်တော်တို့ဒီအားလုံးကိုဖွင့်ပေးလိုက်တဲ့အခါကျတော့ကျွန်တော်တို့မိခွန်းတွေကကျန်းမာရေးကိစ္စတစ်ခုလည်းမဟုတ်ပဲနဲ့ကျန်တဲ့နိုင်ငံရေးစီးပွားရေးလူမှုရေးကျွန်တော်နိုင်ငံသားရေးကိစ္စတွေအများကြီးပါလာတာပေါ့နော်စီရေးစတဲ့ပြန်ဆိုတော့ပါလာတဲ့အခါကျတော့ဟိုဟိုကျွန်တော်ပြန်ချက်ပြုတ်သွားတာပေါ့ဗျာဆိုတော့ထုံးစံနဲ့ကျွန်တော်ခစ်ကလည်း online ခစ်ဆိုတော့ live လွှင့်လိုက်တဲ့ခါကျတော့ကျွန်တော်တို့ကလူလူလက်ထဲကိုဓာတ်တွေလည်းဟိုရှံပြီးထွက်လာတယ်ပေါ့ဆိုတော့ဟိုကျွန်တော်တို့ဖြစ်စေချင်တဲ့သတင်းတွေကို professional ကျွန်တော်တို့ media တွေကနေပြီးတော့ဟိုအသေးစားဆက်ပိုင်းပြီးတော့လူလူကိုအသေးစားချက်ပြုတ်ကျွေးမွေးတဲ့ဟလာတကယ်ကိုတခါလေးဟိုဟိုအဟာရအောင်အရသာအောင်ပြည့်တဲ့သတင်းတွေဖြစ်ဖို့လိုတာပေါ့ဆိုတော့အခုခစ်ကလည်း online ခစ်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီသတင်းထုတ်ပြန်မှုမှာကအရန်ကိုဟိုပညာသားပါဖို့လိုတော့ပေါ့အခုလိုဥစော်တိလိုမျိုးဗတ်ဆောင်တောက်ဆောင်ကနေပြီးတော့ပြောချလိုက်တော့မကောင်းလားဆိုကောင်းတယ်လို့တော့ရှိတယ်တော်တော်လည်းပဲဟိုကျွန်တော်တို့ပြန်ပြောရတယ်ပြန်ပြောပြန်တော့လည်းလူတွေအားလုံးက live stream လို့ကြားပြီးသားဖြစ်နေတယ်ဒါပေမဲ့တကယ်တမ်းလူတွေစိတ်ထဲကိုရောက်သလားဆိုတော့မရောက်ဘူးဘာဖြစ်လို့ဆိုတော့အကျန်းနယ်တွေရောက်သွားတော့နော်အဲ့တော့ကျွန်တော်တို့ကဖြစ်စေချင်တာကဥစော်တိလိုမျိုးကတော့ဒီဥစော်နဲ့ပတ်သက်တဲ့အရေးကြီးတဲ့ကျွန်တော်တို့သတင်းစုံကိုပြောတာတော့မှန်တော့လည်းပဲကျွန်တော်ဒီ virus နဲ့ပတ်သက်လို့ကျွန်တော်တို့ဒီလူတွေဆောင်းဆောင်းတိတိုက်တဲ့ကျွန်တော်တို့ဒီ epic သတင်းအနေနဲ့ကျုပ်ဒီနေ့တိုင်းပြင်ဆင်ញင်တဲ့တဲ့တဲ့အားလုံးကတော့ကျွန်မရဲ့ဝန်ကြီးဌာနက specialize လုပ်ပြီးတော့ကျွန်တော်တို့ပြောတာမျိုးကတော့ပူကောင်းတယ်ဆိုတော့ဟိုအဲ့လိုမျိုးပြင်ဆင်ပြီးတော့မှကျွန်တော်တို့ဒီ online ကိုတက်ပြီးတော့ကျွန်တော်တို့ဒီလက်ရှိအနေအထားနဲ့တင်ဆက်လာတာမျိုးတော့လည်းမဟုတ်သေးဘူးဘလို့ဟိုကျွန်တော်တို့အလန့်တကြပေါ့နော် why on ကြပြီးဟာလောက်ကြဆိုပြီးလောက်တယ်လို့တော့ဖြစ်သွားတာပေါ့နော်ဟိုမလောက်ဘူးလားဆိုတော့လောက်လာတယ်သို့တော့ဟိုစနစ်တကြနဲ့တကယ်ဟိုမဟာဗျူဟာမြောက်နီးဗျူဟာမြောက်လောက်လာတာမျိုးမဟုတ်သေးဘူးပေါ့ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့အရင်တစ်ခေါက်ဆွေးနွေးကြတော့လည်းကိစ္စတွေပါပါတယ်ကျွန်တော်တို့ဒီကာယောဂနဲ့ပတ်သက်လို့သတင်းထုတ်ပြန်မှုတွေကိုတက်နိုင်တဲ့လောက်ပေါ့နော်ကျန်းမာရေးဝန်ကြီးဌာနကပုံမှန်လုပ်ပေးဖို့နောက်ပြီးတော့ဆက်သွယ်မင်းမြတ်နဲ့ပုဂ္ဂိုလ်တရားကိုတည်ထောင်တာဝန်ပေးထားတာမျိုးလုပ်နိုင်ပိုကောင်းမယ်ဆိုတာမျိုးတွေလည်းကျွန်တော်တို့ဆွေးနွေးခဲ့တာတွေရှိပါတယ်ဆိုတော့
ဟုတ်ကဲ့
ဆရာစီသူဟိုဒီအခုလက်ရှိအချိန်မှာဟောဒါတွေကကျွန်တော်တို့ဖြစ်မလာသေးတော့အဓိကအခက်ခဲနေတဲ့ဘာတွေများကြုံနေရတာတွေရောရှိလဲ
အခက်ခဲအောင်ပြောရရင်တော့ mindset ပဲပြောပါတော့ mindset ကောနောက်ပြီးတဲ့ခါကျအလေးချိန်ကောကအားနေတဲ့ခါကျတော့အဲ့ဒါကိုပြင်ယူဖို့အချိန်ကြာနေတယ်လို့ကျွန်တော်တို့ထင်တယ်ပေါ့နော်ဒါပေမဲ့ဟိုကြည့်လိုက်ရင်တော့ကပ်တွေပါတယ်ကျွန်တော်တို့ပုံတွေပါတယ်ဆွဲကြည့်လိုက်ရင်တော့အတက်ဖက်ကိုတော့ကျွန်တော်တို့ပြနေတယ်ပြင်ချက်ပြောင်းလဲခြင်းနဲ့စိတ်ကိုတော့ပြတာပေါ့နော်အဲ့ဒါတော့မြင်ရတယ်
โอเคสรุปกูเตียตัวนี้เนี่ยครับเนี่ยกูเจอเราที่ตะเรซีซิ้มหมู่ป้ายมาละตะล้อมมาอธิกสิงคมหมู่ป้ายก็ပြောมั้ยဆိုရင်ဘာလို့ပြောလို့ရမှာခင်ဗျ
ာอธิกဟိုစิงคมหมู่ป้ายကဘာလဲဆိုတော့ဟိုဘောတော့ကျွန်တော်တို့ตะเรซีซิ้มหมู่လို့ပြောတဲ့ခါမှာဟိုဘယ်လိုခေါ့မလဲဟိုဘာကိုပြောချင်တာလဲလို့ကျွန်တော်တို့ကရှင်းသားကြရရှိတယ်ဟိုตะเรကซีซิ้มလောလို့ခတ်နေတဲ့ကိစ္စတွေအများကြီးပဲရှိတယ်ဟိုတချို့ဆိုလို့ရှိရင်ကျွန်တော်တို့ဒီလူတွေကဗျာဒီ Facebook Kids ဆိုတော့ကျွန်တော်တို့တချို့သတင်းတွေကအလဲကနေပေါက်တာတွေရှိတယ်။စာပြစာတန်းတွေထွက်တာတွေရှိတယ်။ကျွန်တော်တို့တချို့ရုံးစာတွေအပြင်အောင်ထွက်လာတာတွေရှိတယ်။သတင်းကဟိုတကယ်ကို source က main source ကတော့မဟိုတရားဝင်မထွက်သေးဘူး။အောက်မှာပေါက်တဲ့ကိစ္စတွေဆိုတော့တကယ်တမ်း main source ကဘာလို့လဲဆိုတော့အဲ့ဒါမှန်ပါတယ်လိုက်ချင်းမှားပါတယ်ဒါအကျူပါဒါအစ်စ်ပါရှင်းရတဲ့အနေအထားတော့ဖြစ်တယ်။တချို့တရားတွေမှာလေ။ဆိုတော့ဟိုကျွန်တော်တို့အချိန်တွေကစိန်ခေါ်မှုကအဲ့တတနာပဲ။အဲ့တော့ဟိုကျွန်တော်တို့သတင်းတွေကပေါက်တယ်ပေါက်လာတဲ့အတူတူအဲ့ဒီတရင်ပေါက်လာတဲ့အယူပေါက်ကိုအကြောင်းပြုပြီးတော့အတူလဲထွက်တယ်ဆိုတော့ကျွန်တော်တို့ကတကယ်ကိုဝယုံသုံးကားခြေနေဖြစ်တယ်ဆိုတော့ဟိုကျွန်တော်တို့ဘာကပြင်ရမှာဆရာဆောဟိုဆရာဇေသူပြောတဲ့ဟာကိုကောက်ပြီးပြောရရင် mindset တွေကကျွန်တော်အကုန်လုံးပြင်အောင်ကျွန်တော်လူလူတရားတွေမှာလည်းထူးရင်ပြီးရောကျွန်တော်တို့အဲ့လိုမျိုးတရင်နောက်ကိုလိုက်တာအဲ့လိုတကယ် breaking တကယ်ကိုထူးခြားအောင်ဟောပွဲတရင်နောက်ကိုလိုက်တာတွေဆယ်တာတွေကလည်းထွက်တာပြီးရင်ဆယ်ပြီးတော့အဲ့ဒါဘယ်သူမှပြန်ပြီးပြင်ဆင်ကြလဲလိုက်ရမလားကျွန်တော်တို့ဆိုတော့ဟိုကျွန်တော်တို့အားလုံးကဝိုင်းပြီးတော့ကျွန်တော်တို့ကဟိုဒီကိစ္စကိုဟိုနားလည်မှုရှိရှိအသိတရားရှိရှိနဲ့ဝိုင်းပြီးထိမှရမယ်။သတင်းကတော့အားလုံးကတော့တဲကျကြိုက်ပေါ့ဗျာ။ဟိုတကယ်သတင်းထူးခြားတဲ့သတင်းဟာလားဘယ်နေရာမှာတော့ဟာလားဘလို့လူကြောက်လဲကြပြီးတော့ဟာလားဟိုတေဆုံးသွားလို့ဟာလားဒါကိုဗစ်ဟုတ်လားမဟုတ်လားပေါ့စသဖြင့်ပေါ့နော်။ဒါမျိုးလေးတွေကအစားကျွန်တော်တို့ကြားရတယ်။နောက်တခါကျွန်တော်တို့ဒီစေယုံတွေမှာတည်သွားတဲ့လူတွေအများကြီးပဲဟာလားဟိုကျွန်တော်တို့ဒီကိုစောင့်ကြည့်လူတွေဆိုစောင့်ကြည့်လူတွေဆိုရဲ့ဟိုကျွန်တော်တို့အားလုံးကဟိုထိတ်လန့်သွားတော့နောက်တခါ ဲ့ဒါမဟုတ်ဘူးကကိုဗစ်မဟုတ်ဘူးတခြားယောဂါဆိုတော့လူတွေဥလေဥလေဖြစ်သွားတယ်ဆိုတော့သတင်းတွေကကျွန်တော်တို့စနစ်တကျပေါ်ပေါက်လာတာမဟုတ်ပဲねနေရာအပေါင်းစုံအားဖြင့်ပျောက်တော့ပေါ်ပေါက်လာပြီးတော့ကျွန်တော်တို့ကဟိုဘယ်လိုခေါ်မလဲဟိုလူတွေကစားသုံးလိုက်ပြီးတော့အဲ့ဒီဟာအဲ့ဒီမှာမထင်ပတ်ဖဲနဲ့ကျွန်တော်တို့အစာမကြေတဲ့ကိစ္စတွေဖြစ်တယ်ဆိုတော့ကျွန်တော်တို့ကအဓိကဟာဒီသတင်းတွေကိုဘယ်လိုအကန့်တွဲစီမံမလဲဆိုတာရယ်အဓိကတော့နောက်ဆုံးကြတော့ဗျာပြောမှဆိုကျွန်တော်တို့သတင်းမီဒီယာသမားနဲ့အဆိုးရပါဆိုတော့ဒီနေ့ကျွန်တော်သတင်းမီဒီယာသမားကလည်းလူတွေဟိုတက်နိုင်သူတွေဒီချိန်မှာလူတွေကခါရိုက်ချက်ပို့ပြီးသတင်းကိုသိချင်နေတယ်ဘာလို့လဲဆိုတော့ကြောက်ကြတော့အဲ့တော့ကျွန်တော်တို့ကအလင်းမီဖို့လိုတယ်အလင်းမီရင်လူတွေကသူတို့ရဲ့စာလောင်မှုပေါ့နော်သတင်းစာလောင်မှုပြေသွားရင်ကျွန်တော်တို့ကဒီပြဿနာနေတယ်မပြေဘဲနဲ့လူတွေကလိုက်ရှာတယ်လိုက်ပြီးစဉ်းစားတယ်လိုက်ပြီးတော့ဟလာဟိုဟာယုံကြည်တရားယုံကြည်ဆိုလို့ရှိလို့ရှင်တစ်ဖက်ကသတင်းမှားတွေရဲ့သတင်းဒီကျွန်တော်တို့ဒီကောလာဟလာတွေထောက်ချောက်တယ်လဲသူတို့ဝင်တယ်ဆိုတော့အစိုးရကကျွန်တော်တို့ဒီသတင်းမီဒီယာတွေကသတင်းအလင်းမီအောင်ထုတ်ပြန်ပေးဖို့တည်းပြည်သူလူထုကဘာသိကြနေလဲဘာဟိုဟိုတို့မှာကဂျုံမားတန်တရားဖြစ်နေတယ်လေဘာဟိုစိတ်ကူနေလဲဆိုတာကိုလည်းကျွန်တော်တို့ဘက်ကအားထုတ်ပြီးတော့ကိုယ့်ဘက်ကစပြီးတချို့ကိစ္စတွေကဖြေပေးရမယ်ပြောပေးရမယ်ကိစ္စတွေရှိဒီကိစ္စမှာတော့ကျွန်တော်တို့ကသတိစကြာလေးကိုကျွန်တော်တို့ viewer တခုသိစရာပေါ့နော်ဟိုကျွန်တော်တို့သတင်းမီဒီယာသမားတွေရောအစိုးရရောကျွန်တော်တို့ဒီလူထုကိုပေးဘလို့သတင်းမျိုးတွေပေးမလဲဆိုတဲ့အာကျွန်တော်တို့ကြီးမားချက်တွေဟာလားဟုတ်တကယ် first priority second priority third priority priority ထားပြီးတော့တော့မယ်ကိစ္စရရှိတယ်။ဒါတော့ဒီပေါ်မှာတော့ကျွန်တော်တို့အားလုံးကညီညွတ်ဖို့လိုတယ်။ဟိုတို့တစပွဲတဲ့အထိုင်ပြီးညီညွတ်ရမယ်ပြောတာမဟုတ်ဘူး။ကျွန်တော်ဟန်ချက်ညီဖို့ပြောတာပေါ့နော
်။
ဆိုတော့ဟိုကျွန်တော်တို့သတင်းမီဒီယာသမားတွေကလည်း serious ကလေးနဲ့ကျွန်တော်တို့နောက်တစ်ခုကဒါကအားလုံးအတွက်မှားသွားရင်အစိတ်အတော့ဖြစ်နိုင်တယ်ဆိုတော့ကျွန်တော်တို့ဘက်ကလည်းစေတနာအမှားမဖြစ်အောင်လည်းသတိထားဖို့လိုတယ်။အစိုးရဘက်ကလည်းဆိုတော့ကျွန်တော်ပြောတယ်ဟာဟိုသတင်းကိုနောက်ကလိုက်ရှင်းနေတာမဟုတ်ဘဲနဲ့ဟိုကြိုပြီးတော့မှတချို့ကလည်းသိချင်မဲ့ထင်တဲ့အားမျိုးကြိုပြောဒါမျိုးတော့လုံနိုင်ရအောင်ကျွန်တော်တို့ဒီအခြေအနေကိုထိန်းသိမ်းနိုင်မယ်လို့ထင်တယ်။မဟုတ်ရင်တော့ကျွန်တော်တို့အခုကဝရုံသုံးကားအခြေအနေနဲ့ဆိုတာပြောသလိုပေါ့။တရင်စီးစစ်ဘူးကကျွန်တော်တို့တခါ deliver မှာကျွန်တော်တို့ဟိုရေပြည့်ကျွန်တော်တို့ဒီရေချမ်းတယ်လို့ပေါ့နော်။ကျွန်တော် flat down ဖြစ်သွားတဲ့ကိစ္စမျိုးအဲဖြစ်ပါတယ်ဗျ။ဟုတ်ကဲ
့။ဆိုတော့ဒီကုတီယာတို့အခုဆွေးနွေးကြတဲ့ကိစ္စနဲ့ပတ်သက်လို့ဟိုဆက်ဆက်နေတဲ့အကြောင်းအရာလေးတစ်ခုကိုလည်းဒီနေ့မှာဆွေးနွေးစီချင်ပါတယ်။ဒီတစ်ပတ်တည်းမှာပဲဒီနိုင်ငံတော် timing ပို့ဖို့ down sense ချီကဟိုသူ Facebook မှာပြောထားတာတစ်ခုရှိပါတယ်။ဒါကတော့ဒီ COVID ကိစ္စနဲ့ပတ်သက်လို့ကျန်းမာရေးဝန်ကြီးဌာနကအချို့အချက်လက်တွေပေးနေတာတွေကလူတိုင်းတောင်ပို့နေတာမသိဘူးဆိုပြီးသူကိုယ်တိုင်လည်းပြောထားတာရှိပါတယ်။ဆိုတော့ဒီဝန်ကြီးဌာနအနေနဲ့ဒီလူစိတ်ဝင်စားပြီးလုံလောက်ကူနားလဲအောင်ဖြည့်စင်နေပါတယ်ဆိုပြီးတော့လေသူကရေးထားပါတယ်။ဆိုတော့ဟိုဒါလက်ရှိသတင်းထုတ်ပြန်နေတဲ့ပုံစံမှာအားနည်းချက်တွေရှိနေတယ်ဆိုတော့ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဟိုလက်ခံပြီးတော့ပြင်ဖို့လုပ်နေဆိုပြီးပြောတယ်လို့ကျွန်တော်နားလဲပါတယ်။ဆိုတော့သတင်းထုတ်ပြန်နေတဲ့ပုံစံကဘယ်လိုပုံစံမျိုးပြင်ဆင်သင့်တယ်လို့များယူဆလဲဆရာစီသူ
။သတင်းသမားနားလဲအောင်ပြောနိုင်တယ်ဆိုရင်ဒါကပြည်သူနားလည်အောင်ပြောနိုင်တာပေါ့။ဘာလို့လဲဆိုသတင်းသမားကမေးဖို့မေးတယ်ဆိုရင်ဒါသူကိုယ်တိုင်နားလည်ပြီးသားဖြစ်ရင်တော့ပါပြည်သူနားလည်စေချင်လို့ပြည်သူကိုယ်စားကျွန်တော်တို့ကမေးဖို့မေးတာပေါ့လေ။အဲ့တော့မေးဖို့မေးတာဆိုတဲ့အခါမှာအဲ့မှာနှစ်ခုဖြစ်လာနိုင်တာပေါ့။တစ်ခုကတော့သူကစမေးတာတို့ဘွားတို့ပေါ့နော်။အဲ့ဒါမျိုးထင်လာနိုင်တာလည်းရှိတယ်။အဲ့ဒါမျိုးဆိုရင်ဒီပြောရေးဆိုခွင့်ရှိတဲ့လူတို့ဘွားတို့ဘက်ကလည်းစိတ်တွေဘွားတွေတူတာတို့ဘွားတို့ပေါ့နော်။အဲ့ဒါမျိုးတွေလည်းဖြစ်နိုင်တယ်။ဘေးကရက်ချီနေတဲ့ live တွေဘွားတွေလွှင့်နေဆိုပြည်သူတွေဘွားတွေကလည်းစိတ်တူတာတွေဟာမျိုးဖြစ်နိုင်တယ်ပေါ့နော်။အဲ့ဒါဆိုရင်ဒါကအပြည်သူတွေရောခုနကဒီပြောရေးဆိုခွင့်ရှိတဲ့ပုံကိုယ်တွေရောကဘာလို့နားလည်ဖို့လိုလဲဆိုတော့ဟာသတင်းသမားကသူကတမင်ဒါပြည်သူလူထုကိုစားရှင်းတဲ့ရှင်းအောင်ကျွန်တော်တို့မေးတာဆိုတဲ့ဟာမျိုးတိထားဖို့လိုရဲပေါ့နော်အဲ့ဒါတစ်ခုပေါ့နောက်တစ်ခုကတော့ဘာလို့စဉ်းစားဖို့လိုလဲဆိုတဲ့ခါကျတော့ဟိုတက်နိုင်တယ်လို့လောက်ဟိုကိုရည်ရွယ်တဲ့ရည်ရွယ်လို့ရင်မပြက်စီပဲပေါ့ဟိုအရှင်းလင်းလင်းဖြစ်အောင်လို့ပြောလူတွေပေါ့ဟိုဟိုကိုယ့်အကူကိုတားပါတော့ဟိုကျမရဝန်ထမ်းချင်းချင်းနားလေလောက်တဲ့ဟိုဂျာဂွန်ခေါ်တော့ပေါ့နော်အဲနီးပညာစကားပေါ့ဆရာဝန်ဆိုဆရာဝန်စကားသူနာပြုဆိုသူနာပြုစကားအင်ဂျင်နီယာဆိုအင်ဂျင်နီယာစကားအဲ့ဒါမျိုးမဟုတ်ပဲねဘေးကလူပေါ့ဒါတွေတက်မထားတဲ့လူတွေနားလေအောင်လို့စဉ်းစားပြီးတော့ပြောဖို့လူတွေပေါ့အဲ့ဒီလောက်ပြောလိုက်တယ်ဆိုရင်ဒီမှာရှင်းလိုက်တယ်ဆိုရင်တော့ဥမာကိစ္စတော်တော်များများပြည်လေသွားเสียရှိတယ်ပေါ့နော်နောက်တစ်ခုကတော့ဒီသတင်းအများကြီးထုတ်လိုက်လို့ဟိုလူတွေနားလေမှုလွဲသွားနိုင်လားပေါ့နော်အဲ့ဒါကလည်းဟိုဖြစ်နိုင်တယ်လို့ဆိုပေမဲ့ဟိုပြည်သူလူထုရဲ့ခုနဟိုစဉ်းစားနိုင်စွမ်းအားကိုတော့ကျွန်တော်တို့ကလေးစားပါပေါ့အဲ့ဒီခါကျတော့တတ်နိုင်တဲ့လောက်ရှင်းရှင်းလင်းလင်းထုတ်ပေးဖို့လိုတယ်သူတို့စဉ်းစားနိုင်လောက်အောင်များများကျွန်တော်တို့အချက်အလက်များများထုတ်ပေးဖို့လိုတယ
်ဟုတ်ကဲ့ဆိုတော့ဒီ Dawson Switchy ဒီ Facebook ကဒီ post တင်မှာတော့ဒီအများပြည်သူအနေနဲ့ကာယောဂါနဲ့ပတ်သက်လို့ကျန်းမာရေးဝန်ကြီးဌာန website ကိုဝင်ကြည့်ဖို့ဆိုပြီးတော့လည်းသူတိုက်တွန်းထားတာရှိပါတယ်ဆိုတော့ဒီနေရာမှာမေးစရာတစ်ခုရှိတာတော့ဟိုကျန်းမာရေးဝန်ကြီးဌာနကဟိုထုတ်ပြန်တာတွေနဲ့ပဲလုံလောက်မလားဘူးလေနောက်တစ်ခုကလည်းဒီ website တွေဆိုတာဟိုအရင်တော့ဆိုရင်လူတွေကပုံမှန်သွားကြည့်ရတဲ့နေရာမျိုးတွေလည်းမဟုတ်ဘူးဆိုတော့တကယ်တမ်းကဒီသတင်းအချက်လက်တွေကဒီ mainstream media ပေါ့လေသတင်း media ကြီးတွေကနေပြီးတော့ပေးတာမျိုးတော့ပို့ပြီးတော့များမထိရောက်နိုင်ဘူးလားကိုစည်ရသူဆွေးနွေးပါဦးခင်ဗျ
အဲအဲ့ဒါတော့အကောင်းဆုံးပေါ့ဗျာခုနကကိုတရားသိပြောသွားတာဆိုလဲကျွန်တော်တော်တော်ကြိုက်ပါတယ်သူကခုတ်ထက်ချက်ပြုတ်ပြီးတော့မှသူကဒါအစင်သင့်ပေါ့ဗျာကူပီးခတ်ပြီးဒါပြည်သူလူထုရှေ့ကိုတင်ဆက်တာပေါ့နော်ဟိုခုနဒီသတင်းစာရှင်းလင်းပွဲတို့ဘာလို့မှဒါပြောလိုက်တာတော့နောက်ပြီး website တို့ဘာလို့မှတင်ပေးတာတော့ဘာလို့ကတော့ဒါကတော့ပြောရရင်တော့ raw ပေါ့နော်ဟို hindi hero ဆိုလဲဒီတိုင်းအသီးအတန်ဆိုလဲကျွန်တော်တို့ဒီတိုင်းအသားငါးဒီတိုင်းဆိုတော့အဲပိတ်သက်ကစာဖတ်တဲ့လူပေါ့လေပြီးတဲ့ခါကျတာမန်ပြည်သူလူကကိုယ့်အကိုချက်ပြုတ်သွားတာပေါ့အဲ့ဒီခါကျတဲ့ခါကျတော့သူကဟိုကျွမ်းကျင်တဲ့လူလည်းရှိတယ်ဟိုတချို့ကျတော့လည်းအဲ့လောက်အချိန်မပေးနိုင်တဲ့လူလည်းရှိတဲ့ခါကျတော့အိဗယ်လွဲမှားတာတွေဘာလဲဖြစ်နိုင်တယ်နောက်တစ်ခုက तू ကဒီတစ်ခုလည်းကြည့်တာမဟုတ်ဘူးပေါ့လေဟိုတခြား Facebook တို့ဘာလို့ကနေရောပြီးကြည့်တဲ့ခါကျဗေးဒီယာတွေဘာတွေလည်းရှိတော့ရောပြီးတဲ့ခါကျရင်အိဗယ်ကောက်လွဲတာတွေဘာတွေဖြစ်နိုင်တယ်အဲ့ခါကျတော့ဟိုများသောအားဖြင့်ကတော့ကူပီးခတ်ပြီးဟိုစိတ်ချရတဲ့သတင်းမီဒီယာတွေကိုကြည့်တာကောင်းတယ်အဲနောက်တစ်ဆင့်ဒီတဲ့ပို့ပြီးတော့ထဲထဲနေနေပေါ့လေကိုကိုရန်ရန်လည်းဒါမျိုးတွေကိုလေ့လာဆန်းစစ်ခြင်းနဲ့လူမျိုးဆိုရင်တော့အချိန်လေးရတယ်ဆိုရင်တော့ website တွေပါရေးသွားကြည့်တာမျိုးတော့ကောင်းတယ်ပေါ့လေ website တို့ဘာလို့ကတော့များသောအားဖြင့် reference အနေနဲ့ပဲသုံးကြတာများပါတယ်ဒါရိုက်စာသုံးမှုအတွက်ကြတော့လေကျွန်တော်မြန်မာပြည်သူအတေအနေနဲ့တချို့တွေအနေနဲ့ဆိုရင်လက်လှမ်းပြီးဝေးနေတာမျိုးလည်းရှိနိုင်တာပေါ့နော
်ဟုတ်ကဲ့ဆိုတော့အခုဒီ covid ကာလမှာပဲဟိုထူးခြားချက်နောက်တစ်ခုလို့ပြောရမှာတော့ဟိုဒီတစ်ပတ်ထဲမှာဒီကုသရောဂါကာကွယ်နေနေဥပဒေကြောင့်ဒီကျန်းမာရေးနဲ့အားစားဝန်ကြီးဌာနကလွတ်တော်မှာတင်လိုက်တဲ့ကိစ္စပါဒီထဲမှာသတင်းမီဒီယာနဲ့ဆက်နေတဲ့အပိုင်းလဲပါလာတာတွေ့ပါတယ်ပုံမှန်20မှာဖော်ပြထားတာဆိုရင်ကုသရေးဝါနဲ့ပတ်သက်လို့အများပြည်သူအထိတ်အလန့်ဖြစ်နိုင်ပေသတင်းရယူတာပြောဆိုတာရေးသားတာတွေနောက်သတင်းထုတ်ပြန်တာတွေကိုလိုအပ်လိုအပ်တယ်လို့တက်ဆိုင်ရာအနာမေးတွေကဟိုတားမြစ်ကန့်သတ်ခွင့်ရှိမယ်ဆိုပြီးတော့ဖော်ပြပါတယ်နောက်ပြီးတော့တကယ်လို့ဥပဒေကိုချိုးပေါက်တဲ့သူတွေအနေနဲ့ပထမတစ်ချိန်ကျူးလွန်ရင်ဒဏ်ငွေကျန်9,000ကနေတသိန်းထိအပြစ်ပေးခံရတယ်လို့ပဲဒုတိယတစ်ချိန်ဆိုရင်တော့ထောင်နဲ့6,000နဲ့ဒဏ်ငွေ3,000ကနေ5,000ထိပါပြရမယ်ဆိုပြီးတော့ပေါ်ပြပါတယ်ဒါပေမဲ့ဒီနေရာမှာဒီအများပြည်သူအထိတ်အလန့်ဖြစ်နိုင်မဲ့သတင်းဆိုတာဟိုဘလို့အတိတ်ပဲဖွင့်မလဲဆိုရင်မိကုန်းနေလဲတက်လာပါတယ်အထူးသဖြင့်မြန်မာနိုင်ငံမှာဒီဥပဒေတွေကိုလိုလိုအတိတ်ပဲဖွင့်အရေးယူတတ်တဲ့အစဉ်လာရေးလဲအရင်တော့ရှိခဲ့တယ်ဆိုတော့စိုးရိမ်မယ်ဆိုရင်လဲစိုးရိမ်စရာဖြစ်နိုင်မယ်ထင်ပါတယ်ဆိုတော့ကိုတရားသွေးခင်ဗျဒါနဲ့ပတ်သက်လို့ဒီဥပဒေချမ်းမှာပါတဲ့အချက်နဲ့ပတ်သက်လို့အမြင်ဆွေးနွေးပြပါခင်ဗျ
ကျွန်တော်ဥပဒေအကြောင်းပဲကျွန်တော်တည်ပြီးပြောရရင်တော့ဒီဥပဒေမှာဒီအချက်ထည့်ထားတာအများစိတ်ဝင်စားဖို့ကောင်းပါတယ်ဘာလို့လဲဆိုတော့ကျွန်တော်ဒီဥပဒေရဲ့ရှေ့မှာအရင်ကျွန်တော် version အဟောင်းလေးကိုကျွန်တော်လေ့လာကြည့်တဲ့အခါကျတော့လောက်ထိအသေးစိတ်လုံးမထားဘူးပေါ့နော်ဆိုတော့ဒီ pandemic ကျွန်တော်ဒီကတ်ယောဂါကာလမှာအဲကျွန်တော်တို့ဒီအခြေအနေတွေထိန်းသိမ်းဖို့ဘယ်လို manage လုပ်မလဲဆိုတဲ့အကြောင်းစဉ်းစားတဲ့အခါမှာအဲ့ဒီ fake news ဆိုတဲ့ကိစ္စတွေပါသူတို့စဉ်းစားလာပုံရပါတယ်ဆိုတော့ကျွန်တော်အနေနဲ့ပြောရရင်တော့ဒီအချက်ကအဲ့စိတ်ဝင်စားဖို့ကောင်းပါတယ်ဘာလို့လဲဆိုတော့ဟိုတကယ်တမ်းဖြစ်လာပြီဆိုလို့ရှိလို့ရှိရင်လည်းအုတ်ချုပ်တဲ့သူတွေနဲ့ထိန်းသိမ်းဖို့ဆိုရင်အင်မတန်တာဝန်ကြီးပါတယ်အဲ့တော့တကယ်ပေးရေးရှင်ရေးတကယ်တမ်းကျွန်တော်တို့လိုအပ်တဲ့အချိန်မျိုးပါပဲတုံးပြီးတော့ဒီအချက်ကိုကျွန်တော်တို့ဒီလိုဥပဒေကိုအသုံးပြုပြီးတော့ကျွန်တော်တို့ဒီသတင်းစစ်ဆေးမှုတွေနှောင့်နှေးအောင်အဲ့ဒါသတင်းတွေကိုတကယ်အမှန်တကယ်ဖြစ်ပေါ်ပြီးတော့ကျွန်တော်တို့ဒီပြည်သူလူထုသိတဲ့အသားနဲ့ဟလာမထုတ်ပြန်ပဲနဲ့ထားဖို့အတွက်ကိုအခွင့်အရေးပေးအောင်အဲ့အဲ့အတွက်အသုံးမချဖို့ပဲလိုပါတယ်ဆိုတော့ဟိုဒီလိုမျိုးဟိုကျွန်တော်တို့ဂျန်တဲ့ဥပဒေနဲ့ဘာနဲ့ထိန်းကြည့်မလဲဆိုတာလည်းအရေးကြီးတာပေါ့နော်ဆိုတော့ဟိုဒီဥပဒေပြဋ္ဌာန်းလိုက်တဲ့အချိန်မှာကျွန်တော်တို့တခြားရပ်ဘက်ဥပဒေတွေတပ်ဝင်နေတာဖြစ်တဲ့အတွက်ကျွန်တော်တို့ကဒါဥပဒေပညာရှင်တွေအနေနဲ့တေချာလေး argue လုပ်တင်တယ်လို့မြင်တယ်ပေါ့နော်ဆိုတော့ကျွန်တော်ပြောသူအလွဲမသုံးဖို့နဲ့အစိုးမရောက်ဖို့ပြည်သူတို့သိပြီးလိုက်တဲ့သတင်းတွေအားလုံးကိုသိချိနိုင်ခွင့်ကိုမပယ်ဖျက်ဖို့ကျွန်တော်တို့မဟန်တားဖို့ပေါ့နော်ကျွန်တော်တို့အဲ့ဒါကိုဘယ်လိုချိန်ညှိမလဲဘယ်လိုကင်တွယ်မလဲဘယ်လိုသုံးစွဲမလဲဆိုတာကိုတော့ကျွန်တော်တို့ဒီအုပ်ချုပ်ရေးသမားတွေနိုင်ငံရေးသမားတွေဥပဒေပြုသမားတွေကျွန်တော်တို့နောက်တော့ရှေ့နေလို့ဟာမျိုးတွေပေါ့နော်အားလုံးတွေကျွန်တော်တို့ဆွေးနွေးပြီးတော့ဒီဥပဒေတွေကိုကျင့်သုံးတဲ့အခါမှာဘယ်လိုကျင့်သုံးတယ်လဲဒါတွေကျွန်တော်တို့ဟိုဆွေးနွေးဖို့လိုတယ်လူလူတွေအသိပေးဖို့လိုတယ်နောက်တော့ကျွန်တော်တို့သတင်းသမားတွေလည်းသိဖို့လိုတယ်ဆိုတော့ကျွန်တော်တို့တိုင်းပြည်မှာဖြစ်နေတာကကျွန်တော်တို့အရေးကိစ္စတွေအားလုံးကဟိုဖြစ်တိုင်းမှာကျွန်တော်တို့ဒါအမျိုးသားရေးကွာဒါအမျိုးသားအလုံးကြုံရေးကွာဒါကဘာကွာညာကွာဆိုပြီးတော့ကျွန်တော်တို့ဆိုရပြောရဲတိကွလူတွေမှာရှိတဲ့တန်ဖိုးတွေပေါ့နော်အဲအခွင့်အရေးတွေကိုကျွန်တော်တို့မျက်ကွယ်ပြုခံရတဲ့သဘောရှိရဲ့နောက်တစ်ခါလိုအပ်တဲ့ပုံပြီးဥပဒေတွေကိုဘာသာပြန်ဆိုပြီးတော့ကျွန်တော်တို့အခွင့်အရေးတွေရုပ်သိမ်းခံရတယ်တာစီခံရတယ်ပိတ်ပင်ခံရရှိတယ်ဆိုတော့အဲ့လိုမျိုးတွေမဖြစ်အောင်ကျွန်တော်တို့ဝိုင်းပြီးတော့ဆွေးနွေးညှိနှိုင်းရမယ်ဟိုတလောလေးကပဲကျွန်တော်တို့ဒီဒီကျွန်တော်အကြမ်းဖက်ဥပဒေကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့မီဒီယာသမားတွေဆွဲခါရတယ်ဆိုတော့ကျွန်တော်ဒီဥပဒေတွေပါကျွန်တော်တို့ဒီအဓိပ္ပာယ်ကောက်ယူမှုပေါ့နော်ဆက်သွဲတယ်ဂျပန်အဖွဲ့အစည်းနဲ့ဆက်သွဲဆိုရင်ဆက်သွဲရဲ့ဆိုတဲ့စကလုံးပေါ့ပါကျွန်တော်တို့ဒီဘာသာပြန်ဆိုမှုအတိုင်းဒါကျေဝင်းမှုပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုအငင်းပွားစရာဖြစ်တဲ့ပြဿနာချုပ်မိကြသမားတွေကဒီပြဿနာတက်ကြတယ်ပေါ့နော်အဲ့တော့ဒီဒါမျိုးမဖြစ်အောင်ဟလာကျွန်တော်နိုင်ငံတော်သမားရုံးကဥစ္စာတွေကိုလည်းကလည်းပြောနေတာဒါ workshop လုပ်ဖို့လိုတယ်ဆိုတာဟုတ်ပါရဲ့ကျွန်တော်နီလာမှန်ပဲဆိုတော့ကျွန်တော်တို့အဲ့ဒီလိုမျိုးကျွန်တော်တို့ဖွင့်ပြီးတော့နီလာရှာမှာပေါ့နော်ဆိုတော့ကျွန်တော်ကတော့အဲ့ဒီပုံစံနဲ့ပဲသွားမယ်လို့မြင်ပါတယ်ဗျဟုတ်
โอเคဆိုတော့ဆရာစီသူအမြင်ရောခင်ဗျဒီအခုဥပဒေချမ်းမှာ သတင်းမီဒီယာနဲ့ပတ်သက်လို့ပေါ့လေပါလာတဲ့အပိုင်းကစိုးရိမ်မယ်ဆိုစိုးရိမ်စရာအကြောင်းတွေရှိနေကြတာကိုစီရသူ
အဲသူကတော့ကျွန်တော်ဖတ်ကြည့်လိုက်တာတော့ဟိုသတင်းမီဒီယာတွေဥတီပြီးတော့တော့ကန့်သက်တယ်လို့ဖြစ်လာပါတော့ဟိုဘာလို့လဲဆိုတော့သတင်းရယူခြင်းပြောဆိုခြင်းရေးသားခြင်းထုတ်ပြန်ခြင်းပါညာဆိုတဲ့အခါကျတော့သူကသတင်းထုတ်ပြန်ခြင်းဆိုတာတော့စိုးရအောင်တော့ပါတာပေါ့လေအဲ့တော့ဟိုသတင်းမထုတ်ရဘူးသတင်းမရေးရဘူးပြီးတော့သတင်းမထုတ်ရဘူးဆိုတဲ့အထီကိုသူကတားမြစ်နိုင်တယ်ဆိုတဲ့ပုံစံတော့ဖြစ်လာပေါ့ဖြစ်နေတဲ့အခါကျတော့ဟိုသတင်းအမှောက်သူကကာကွယ်တာမဟုတ်ဘူးတကယ်တရင်အစ်မောင်ကိုသူကကာကွယ်တာအများပြည်သူတိတ်လန့်ဖြစ်နိုင်နေဆိုရင်ပိတ်ပင်လို့ရတယ်ဆိုတော့အခုကိုဗစ်နဲ့ဖြစ်တဲ့ပတ်သက်တဲ့တရင်ဆိုရင်ကျွန်တော်စိတ်ထင်တော့10ခုမှ10ခုလောက်ကတော့ဟိုထိတ်လန့်စရာတွေကြီးပဲလေဥပမာထားတော့ဒီနေ့အင်းစိန်မှာနောက်တစ်ယောက်တွေ့ပြန်ပြီးတော့ဟာမနေ့ပြန်မန်းလေးပါတွေ့တယ်ရန်ကုန်မှာတွေ့တယ်ဒါတွေအကုန်လုံးဟာထိတ်လန့်စရာတွေကြီးပဲလေဒါမှမဟုတ်ပဲလေဟိုထိုင်းရနေပြီးတော့ဗမာတွေတနေ့ကိုတတောင်းပြန်လာတော့မယ်ဆိုတဲ့တရင်ဒါလည်းကျွန်တော်တို့ထိတ်လန့်စရာပဲဟိုမကောက်အောင်မပိတ်မိနေတဲ့တိုင်းပမာတွေလေရင်နဲ့ပြန်လာတော့မယ်ဒါဆိုလဲသူကထိတ်လန့်စရာပဲဆိုတော့ထိတ်လန့်စရာဆိုတာကတော့အများကြီးကျွန်တော်တို့ဖြစ်နိုင်တယ်အထူးဖြစ်တော့ဒီလိုကာလာမျိုးကကိုယ်ခြေတံတောင်ကိုပြန်ကြောက်နေတဲ့အချိန်မျိုးဆိုရင်အကုန်လုံးကထိတ်လန့်စရာကြီးပဲပေါ့အဲ့ခါကျတော့ဟိုဒါကတော့တော်တော်လေးတော့ကျွန်တော်အမြင်ကတော့လေဟိုပြင်းတယ်လို့တော့ထင်တယ်ပေါ့နောက်တစ်ခုကတော့ဘာသွားပြင်လဲဆိုတော့ဟိုကျွန်တော်တို့လဲဒါကိုတီယာသွေးရောဒါကော်လွင်မှုရောအကုန်လုံးကျွန်တော်တို့ကြုံနေမှုတာပေါ့လေဒါအရင်ခေတ်ကကျတော့ဒီလိုမျိုးသတင်းကပိတ်ထားလိုက်တာပြန်လာရင်ဘာဖြစ်လဲဆိုတရင်ကဒီတိုင်းမနေဘူးကျွန်တော်တို့နောက်တစ်မျိုးပုံစံနဲ့ကျွန်တော်တို့ထွက်တယ်ထွက်တဲ့အချိန်ကျရင် तू ကပုံမှန်ရိုးရိုးနီးလန်းနဲ့မထွက်ရတဲ့အချိန်ကျတော့ဒီကောင်ကပုံစံမျိုးစုံနဲ့ကျွန်တော်တို့ထွက်ရောကျွန်တော်ကောလာဟာလာတို့တရင်မှားတို့အနေနဲ့ထွက်ရောအခုကျွန်တော်တို့မြောက်ကိုရီးယားမှာဖြစ်ခဲ့တယ်လို့ပေါ့နော်အဲ့လောက်တော့မစိုးရင်ပဲအဖြစ်ဖြစ်အဲ့ဒါမျိုးတွေထွက်တဲ့အခါကျပြည်သူလူထုကပုံပြီးခြောက်ချားတယ်အဲ့ကြတော့လေဆိုတော့ဟိုကျွန်တော်ကတော့စိုးရင်တာဒါသူတို့ကစိတ်ကောင်းစိတ်နာကောင်းနဲ့ပိတ်ပင်တာဖြစ်နိုင်တယ်ဒါပေမဲ့ဘာသွားဖြစ်နိုင်လဲဆို counter productive ခေါ်တာပေါ့ပြောင်းပြန်အကျိုးသက်ရောက်တယ်စက်ကျင်သက်ကိုလိုချင်တဲ့ရလတ်တဲ့ပြောင်းပြန်ကျွန်တော်တို့ဖြစ်သွားနိုင်တယ်ဟိုပြည်သူလူထုမကြောက်လန့်အောင်ဒါကိုလုပ်တယ်ဒါပေမဲ့ပို့ပြီးတော့ကြောက်လန့်သွားနိုင်တာမျိုးလည်းရှိတယ်ပေါ့နော်ပြီးတဲ့အခါကျတော့ဒါကအဆရှိရအောင်အောင်ဖြစ်သွားမှလည်းကျွန်တော်တို့စိုးရိမ်ရတယ်ပေါ့လို့ဆိုကျွန်တော်တို့အတိတ်ကဇလန်းနေရှိခဲ့လို့ဆိုတော့ကျွန်တော်မြင်တော့ဒါတော့ဘာကြောင့်ဒါမျိုးထည့်လိုက်လဲတော့မသိဘူးပေါ့နော်တခြားပြည်နိုင်ငံတွေမှာဒါမျိုးတွေဥမာရှိလဲကျွန်တော်တို့တော့မသိဘူးအဲ့ဒါကိုတော့လွတ်တော်အနေနဲ့ကတော့ဟိုတေးချာကိုဆစ်ဟိုဆစ်ဆေးပြီးတော့ညင်းခုန်တဲ့ ਨੇ ဘာလို့လဲဆိုတော့ဒီကောင်တာဝန်လဲတော်တော်လေးကြီးပါတယ်ဟိုဒီမိုကရက်တစ်လွှတ်တော်လဲဖြစ်တဲ့အခါကျတော့ဒီမိုကရက်တစ်လွှတ်တော်မှာဒါမျိုးပုံမှားကထွက်လာတက်လာတဲ့အခါကျတော့လေတော်တော်လေးတော့ကျွန်တော်တို့သတိထားပြီးခြင်တွေ့ရမယ့်ဟာမျိုးတော့ဖြစ်ပါတယ
်ဗျဟုတ်ကဲ့ကျေးဇူးပါဆိုတော့အခုစီစဉ်ဆုံးမသက်ခင်မှာဒီပြီးခဲ့တဲ့တစ်ခေါက်ကမိကုံတစ်ခုကိုလဲနေကုံချုပ်အနေနဲ့ထပ်မေးရင်ပါအခုလိုကတ်ယောဂဇုံးနဲ့ကြုံနေရတဲ့အချိန်မျိုးမှာတရင်သမားတယောက်အနေနဲ့ဖြစ်စေခြင်းနဲ့ဆန္ဒပေါ့နော် wish list တွေကအခုကျွန်တော်တို့အရင်တစ်ခေါက်ကဆွေးနွေးခဲ့တော့ကလေကိုတီယာသွေးရောကိုစီရသွေးရော wish list တွေပြောခဲ့ကြတာတွေရှိပါတယ်ဆိုတော့ဒီတစ်လကျော်အချိန်အတွင်းမှာရောဒီ wish list တွေကဘလောက်များဆန္ဒပြခဲ့ပြီးပြီလဲနောက်ဖြစ်စေခြင်းတွေရောဘာတွေများကြံနေသေးတယ်လဲကိုစီရသွေးအရင်ဆွေးနွေးပြပါလားခင်ဗျအ
ဲကျွန်တော်ကတော့အရင်တစ်ခေါက်ကတော့အဲ့ဒီဟိုတရင်ပြန်ကြားရေးနဲ့ပတ်သက်ပြီးတော့ပြောခဲ့တာပေါ့လေဆိုတော့အဲ့ဒါတွေနဲ့ပတ်သက်ရင်ပို့ပြီးတော့ဟိုပုံမလေးလေးဟိုထိထိရောက်ရောက်ဖြစ်စေချင်တယ်ပေါ့နော်ဆိုတဲ့အခါကျတော့အဲ့ဒါတွေကတော့ရေဘူးရအဖြစ်ကတော့တက်လာပါတယ်ဘာလို့ဆိုနိုင်ငံတော်ဒီတိုင်းနိုင်ငံပုဂ္ဂိုလ်ကိုယ်တိုင်ကတက်ရေးတာတွေရောသူလုပ်တဲ့ဒီပွဲပီနာတွေပေါ့လေဒီ stakeholder တွေနဲ့အရေးကြီးတဲ့ပုဂ္ဂိုလ်တွေနဲ့ပြည်သူတွေနဲ့ရောအစိုးရဖွဲ့ဝင်တွေနဲ့လုပ်တဲ့ဟာတွေအဲ့ဒါတွေကကျွန်တော်တို့ဘာပြောတက်လာတဲ့အတွက်ကျွန်တော်မြင်တော့ဒါအားထုတ်မှုရောကျွန်တော်မြင်ရတယ်စိတ်စေနာကိုလည်းကျွန်တော်တို့မြင်ရတယ်ပေါ့တစ်ဖက်မှာတော့ professional ဘိုင်းရအလေးချက်ကျွန်တော်တို့လိုသေးတယ်လိုသေးတဲ့အခါကျတော့အဲ့ဒါကိုလည်းတစ်ဖက်မှာဟိုမောင်းရင်းနဲ့ပြင်ဆိုလို့ပေါ့လေဒီတက်ဆိုင်နဲ့ကြွကျင်တဲ့ပုံကိုယ်တွေနဲ့ဒါဟိုဆွေးနွေးတိုင်ပင်ပြီးတဲ့အခါကျရင်မောင်းရင်းနဲ့ကျွန်တော်တို့ပြင်တဲ့နယ်ပေါ့နော်ဟိုတီးချင်းတင်ကြားတဲ့နယ်လို့မြင်တယ်နောက်တစ်ခုကတော့ဟိုသတင်းသမားတယောက်အနေနဲ့ပေါ့ကျွန်တော်တို့သတင်းသမားတယောက်အနေနဲ့ကတော့အခုချိန်မှာဘယ်လိုဖြစ်နေလဲဆိုတော့ဒါကိုဗစ်ကြောင့်ဒီသတင်းမီဒီယာတော်တော်များများဒါထိနေတာပေါ့ဗျာထိနေတဲ့အခါကျတော့သတင်းသမားတွေကလည်းအင်တာနက်အားနဲ့မလုံနိုင်ဘူးဖြစ်နေတယ်ဒီဟိုငွေကြီးအပိုင်းနောက်ပြီးတဲ့အခါကျရင်လူပေါ့လေလူကလည်းနဲတာတွေပါလေကျွန်တော်ဖြစ်နေတဲ့အခါကျတော့လောကကင်ရတာကျွန်တော်တို့ဟိုကျိုးနဲ့ချီထားသလိုဖြစ်နေတာပေါ့အဲ့ဒီအခါကျတော့သတင်းသမားတယောက်နေတဲ့သတင်းမီဒီယာတွေပို့ပြီးတော့တောင်းတလေးနဲ့ဖြစ်အောင်ဟိုအစိုးရဘာပဲဖြစ်ပေါ့လေဟိုဒီအခု fan တွေပါလေလုံနေတဲ့အခါကျတော့ဒီသတင်းမီဒီယာတွေကိုလည်းတောင်းတတင်းတင်းပို့ဖြစ်အောင်လို့ကူညီတဲ့ဟာမျိုးပေါ့နော်အဲ့ဒါမျိုးလုပ်စေချင်တယ်တခြားနိုင်ငံတွေမှာတော့လုပ်နေတာတွေလည်းကျွန်တော်တို့ရှိတယ်ဒီမှာလည်းအခုဆိုရင်ဒီပါ INGO တို့ဘာလို့ကနေလုပ်ပေးဖို့တော့ရှိတယ်ဒါပေမဲ့ကျွန်တော်မြင်ကတော့ကျွန်တော်တို့ပြည်တွင်းကလည်းဒါမျိုးတွေကိုလုပ်ပေးစင်တယ်လို့မြင်တယ်ပေါ့နော်ဘာလို့လဲဆိုပြည်တွင်းမှာ independent media အကောင့်တော်မှာပဲဒါဟို freedom of expression တို့ဒါသတင်းသိပိုင်ခွင့်တို့ဘာလို့တွေကပို့ပြီးတော့အကောင့်မှာဖြစ်ပြီးကိုဗစ်ကလည်းဒါတော့တစ်နှစ်နှစ်နှစ်ကသွားအောင်မှာဖြစ်တဲ့အခါကျတော့သတင်းကိုပို့ပြီးတော့ အားကောင်းမှာပဲဒီကိုဗစ်ကိုကျွန်တော်တို့ကကျော်လွှားနိုင်မယ်ဆိုတော့သတင်းမီဒီယာတွေတောင်းတင်းမှုဟာတော့ကျွန်တော်ရဲ့တိုးလာတဲ့ wish list ပေါ့ဗျာအဲ့ဒါလေးဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ကိုတီယာသေးရောခင်ဗျာ wish list ထဲမှာနောက်ထပ်ဟိုဘာတွေတက်ဖြစ်နေတာရှိသေးလဲ
အော်တခုလေးပါပဲဟိုဒါလည်းကျွန်တော်တို့ပြောပြီးသားအဟောင်းနေရပါပဲသို့တော့ဟိုကျွန်တော်ဘီကောနေမေးနေကျွန်တော်ဟိုပြောချင်တာလေးတခုပေါ့နော်အဲ့ဒါလေးပေါ်လာတဲ့ကိစ္စလေးပါအဲ့ဒါဗာလဲဆိုတော့ကျွန်တော်တို့ဒီဒေါက်ဆန်စုကြည်ရဲ့ရေးသားမှုတွေမှာဟလာလူသတင်း information တွေကလိုအပ်တာတောင်ပုံနေလားမသိဘူးဆိုတာဟလာဆိုတော့အဲ့ဒီလိုမျိုးပေါ်တာပေါ့နော်ဒီချိန်မှာကျွန်တော်တို့ဒီအစိုးရအပိုင်းနဲ့ဒီပုဂ္ဂလိကပိုင်းနဲ့ကျွန်တော်ခွဲနေလို့မရဘူးတချို့ပိုင်းတွေမှာဆိုတော့တချို့ပိုင်းတွေမှာကျွန်တော်အမြင်ပြောရရင်ဟိုဒီအစိုးရနဲ့ကျွန်တော်တို့ပုဂ္ဂလိကမီဒီယာနဲ့ပေါင်းပြီးတချို့ဒီ talk series တွေလုပ်ပေးနေတယ်ဒီ review တွေဆိုလို့ရှိလို့ရှိလို့ရင်ကျွန်တော်တို့ကဒီဟိုတကယ်ပညာရှင်တွေကိုဖိတ်ပြီးတော့ပြောတာမျိုးတွေပေါ့နော်ကျွန်တော်တို့ကလုပ်ပေးနေတယ်ဘာလို့ဆိုသတင်းချက်လက်တွေဟုတ်ပါတယ်ကျွန်တော်တို့ဟိုအများကြီးဒီဘက်ခင်မှာအများကြီးလုပ်လာတယ်ကျွန်တော်တို့ why all လို့လည်းလုပ်လာတာတွေလည်းရှိတယ်အဲတို့ဟိုလုပ်တဲ့နဲ့သူတို့လုပ်တာတွေလည်းရှိတယ်တော်တော်လူလူတစ်ထဲကိုတကယ်မရောက်ဘူးလူလူအသိတရားဖြစ်ပြောင်းမသွားဘူးအဲ့တော့ပြောင်းသွားဖို့ဆိုတော့နီးစနစ်လိုတယ်ဆိုတော့အဲ့ဒါကိုလည်းသူဒီကျွန်တော်အစိုးရအဖွဲ့အစည်းတစ်ခုတည်းနဲ့မလုပ်နိုင်ဘူးဆိုတော့ကျွန်တော်မြင်နေရအဲ့တော့ပုဂ္ဂလိကနဲ့ပေါင်းလို့ပါဒီချိန်မှာကိုစေးသူပြောသလိုပဲကျွန်တော်တို့ပုဂ္ဂလိကမီဒီယာတွေနဲ့ကျွန်တော်တို့ဒီအစိုးရမီဒီယာတွေကြားမှာစုံချက်တစ်ခုပေါ့နော်ဟိုအပြန်အလှန်ပူးပေါင်းဆောင်ရွက်ဖို့နဲ့ကူညီဖို့ကျွန်တော်တို့အခြေအနေလည်းပြတဲ့အချိန်မှာအဲ့ဒါလေးကိုကြည့်ပြီးဆိုကျွန်တော်တို့ဒီအစိုးရအကြီးအကဲတွေတာဝန်ရှိတဲ့လူတွေနဲ့ဒီအချိန်နဲ့တမျှပါနော်ကျွန်တော်တို့ဒီလိုဟိုအခြေအနေတွေရင်ဆိုင်နေရတဲ့အချိန်မှာအကောင်းဆုံးအကြံဉာဏ်တွေထုတ်ပြီးတော့ကျွန်တော်တို့ဒီဟိုပေါင်းစည်းရေးပေါ့နော်ပေါင်းစည်းပြီးတော့ကျွန်တော်တို့ဒီကိုဗစ်ကိုဟိုဒီတမိုင်းဝင်ခုခံမှုတရအနေနဲ့ပေါ့နော်လုပ်စေချင်ပါတယ်အဲ့အတွက်ကိုလည်းယူရစေချင်ပါတယ်ဗျဟုတ်
ဟုတ်ကဲ့ပါခင်ဗျာအချိန်ပေးပြီးဆွေးနွေးတဲ့ဦးတီရသွေးဦးစည်သူတို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်စနေနေ့ဆွေးနွေးပွဲအစီအစဉ်ကိုလည်းဒီမှာပဲဆုံးသတ်ပြရစီဒီအစီအစဉ်ကိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ည9:00 နာရီကနေ10:00 နာရီထိနဲ့ဒီနေ့နေ့မနေ့6:00 နာရီကနေ9:00 နာရီ VOA စီစဉ်နေမှာနားဆင်နေပါတယ်ကျွန်တော်အောင်လင်းဦးပါခင်ဗျာ
VOA American တန်ကနေစနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုကျန်တဲ့အချိန်ပိုင်းတွေမှာသတင်းချင်းချုပ်ကိုပြောပြပေးပါဦးမယ်ရှင်ကမ္ဘာမှာ COVID-19 ရောဂါကူးစက်မှုပေါင်းကဒီကနေ့ထိဆိုရင် 5.2 သန်းရှိသွားပြီဖြစ်ပြီးတော့သေဆုံးသူပေါင်းက 33,800 ကျော်ပါပြီ။အမေရိကန်ပြည်ထောင်စုကတော့ကူးစက်မှုအခြေအနေအဆိုးဆုံးဖြစ်နေသေးပြီးတော့ရုရှားကကူးစက်မှုပေါင်း 33,600 နဲ့ဒုတိယနေရာမှာရှိပါတယ်။တောင်အမေရိကတိုက်ကတော့ခုနောက်ဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးတနေရာဖြစ်လာပြီးတော့ဘရာဇီးလ်နိုင်ငံမှာကူးစက်မှုပေါင်း 33,000 ကျော်နဲ့ကမ္ဘာတတိယကူးစက်မှုအများဆုံးနေရာဖြစ်လာပါတယ်။အမေရိကန်ပြည်အောင်စုမှာအခုတနင်္လာနေ့မေလ25ရက်နေ့မှာကြာရောက်မဲ့အောက်မေဝယ်နေ့အထိမ့်မဲ့နဲ့ပေါင်းပြီးတော့ဒီသတင်းပတ်ကောင်မှာလူတွေတက်တဲ့ချီအပြင်းသွားကြမယ်လို့ခန့်မှန်းရတာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာမှာကိုကျန်းမာရေးအရာရှိတွေကစိုးရိမ်နေကြပါတယ်။လူတွေစုပြီးတော့သွာလာတတ်ကြတဲ့အားလည်းရဖြစ်ပြီးမဲ့ဒီဗိုင်းရပ်စ်ပိုးကအားလည်းရဆိုပြီးတော့အနားယူမှာမဟုတ်ဘူးလို့ကျန်းမာရေးအရာရှိတွေကသတိပေးပြီးတော့လူတွေအိမ်မှာပဲနေကြဖို့လူများများရှိမဲ့နေရာကိုရှောင်ကျဉ်ဖို့နဲ့မိသားစုမိတ်ဆွေတငယ်ချင်းတွေကိုဖုန်းတို့အွန်လိုင်းဗီဒီယိုတို့ကပဲအဆက်အသွယ်လုပ်ဖို့ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကအကြံပြုပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ကပ်ရေးကအားထားတိုင်မှာဆိုရင်တော့စင်ကာပူနိုင်ငံမှာရောဂါကူးစက်ခံရသူနောက်ထပ်642ယောက်ဒီကနေ့တက်ပြီးတော့တွေ့ရှိခဲ့တာကြောင့်အခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း 31,000 ကျော်သွားပြီလို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကအတည်ပြုပါတယ်။ကူးစက်ခံရသူအများစုကအဆောင်မှနေကြတဲ့နိုင်ငံသားသားအလုပ်သမားတွေဖြစ်ပြီးတော့6ယောက်ကတော့အမြဲတမ်းနေထိုင်ခွင့်ရထားသူတွေဖြစ်တယ်လို့ဆိုပါတယ်။ဒီလိုမျိုးကမ္ဘာမှာ COVID-19 ကပ်ရောဂါကြားရောက်နေတဲ့ကာလအတွင်းမှာတော့အင်တာနက်အွန်လိုင်းကနေကျူးလွန်တဲ့ရာဇဝတ်မှုတွေပိုများလာပြီးတော့အနေရပေးနိုင်တဲ့အီးမေးလ်က600ရာခိုင်နှုန်းလောက်ထပ်တိုးလာတယ်လို့ကုလသမဂ္ဂရဲ့လက်နက်ဖြတ်သန်းရေးဆိုင်ရာအကြီးအကဲအီဇူမီနာကာမီဆုကသတိပေးထားပါတယ်။VOA American နဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885နဲ့လိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ကျမအေးတနာကျော်ပါ VOA ကိုနားဆင်နေကြကြည့်ကြည့်ကြပါလေ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.